Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဧပြီလ17ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51ပိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။ကျွန်တော်တားညို့ပါဒီနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့ဒီကချင်ပါလဲခေါင်းဆောင်ဒေါက်တာကလန်ဆမ်ဆန်ကိုအမြန်ဆုံးနဲ့ချင်းချက်မရှိပြန်လွှတ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။နောက်အမေရိကန်ဝေါ်စထရီးတ်ဂျာနယ်သတင်းတောက်ကိုရုရှားကဖမ်းဆီးတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာရှိတဲ့နိုင်ငံပေါင်း46နိုင်ငံအထူးစိုးရိမ်ကြောင်းပူတွဲထုတ်ပြန်ခဲ့ကြပါတယ်။ဒီလိုသတင်းတွေကိုဥတည်မောင်းတန်းနဲ့ဒီကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ပါတယ်ကို
ယ်တိုင်
ဒီလေးကြားကြရမယ်သတင်းစောင်းပါနဲ့အစီအစဉ်တွေထဲမှာတော့ဒီကနေ့မကြောင်ရင်ကြားကြရမယ့်သတင်းဆောင်ပါတဲ့အစီအစဉ်တွေထဲမှာတော့ဒါကတော့အမေရိကန်နိုင်ငံကစာကြည့်တိုက်တွေမှာစာအုပ်တွေပိတ်ခံရတဲ့သတင်းကိုကြားကြရမှာဖြစ်ပါတယ်။မကြောင်ရင်အပြည့်စုံကြားကြရမှာကတော့စွန့်ပစ်ကွန်ပျူတာ laptop တွေရဲ့အခြေအနေမီဒီယာနဲ့ပြဿနာအဖြစ်စတဲ့သတင်းပေးပို့ချက်တွေကိုလည်းကြားကြရမှာဖြစ်ပါတယ်။ဒုတိယပိုင်းနာယူဘက်မှာတော့သတင်းနောက်မှဆုစီးပွားရေးလူမှုရှုခင်းနဲ့တက်တက်အောင်သတင်းတော်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တို့ပြောပြပါမယ
်။ကချင်ပါလာရေးကောင်းဆောင်ဒေါက်တာကလမ်ဆမ်ဆန်ကိုအမြန်ဆုံးနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ရဲ့အထူးကြံပေးသိက္ခာတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆန်ကိုပြီးခဲ့တဲ့ဧပြီလ9ရက်နေ့ကထောင်ဒဏ်6နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုပုံမှနောက်မတရားသိမ်းဆိုင်ရာဥပဒေပုံမှတပ်မတော်ကအကြီးအကျယ်ပြောင်းပြုတ်မှုတွေဆိုတဲ့ဆွဲချက်ပုံမှ3ခုနဲ့စုစုပေါင်းထောင်ဒဏ်6နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒေါက်တာကလမ်ဆမ်ဆောင်ဟာမန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ကနေပြီးတော့ထိုင်းနိုင်ငံကိုစေကူဖို့အတွားလေဆိပ်မှာပဲစစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းမှုကိုခံခဲ့ရတာပါ။2023ခုနှစ်ဇန်နဝါရီလထဲမှာတော့သူ့ကိုဆွဲချက်ကြီးစတင်ပြီးတော့တရားစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနလက်ထောက်ပြောခွင့်ရသူ Verdin Patel ရဲ့ထုတ်ပြန်ချက်မှာတော့ဒေါက်တာကလမ်ဆမ်ဆောင်ဟာအများလေးစားယုံကြည်ရတဲ့ဘာသာရေးခေါင်းဆောင်တူဖြစ်ပြီးတော့ဘာသာရေးလိုလက်ခွင့်တွေအတွက်ကြိုးပမ်းမှုအပါအဝင်သူ့ရဲ့တက်တီပြောင်မြောက်တဲ့လိုရက်တွေကြောင့်မြန်မာစစ်ကောင်စီကသူ့ကိုညှိုးပစ်မှတ်ထားခဲ့တယ်လို့ဖော်ပြပါရတယ်။သူဟာညီညာရေးမွေးစည်းဝါးတိုက်ဖျက်ရေးတရားမျှတမှုဖော်ထုတ်ရေးနဲ့ကချင်လူမျိုးတွေအတွက်ဒဏ်တူညီမျှမှုရရှိရေးကိုထောက်ခံကူညီခဲ့တဲ့ဘာသာရေးခေါင်းဆောင်တူဖြစ်တယ်လို့လည်းဖော်ပြပါရတယ်။မြန်မာစစ်ကောင်စီအနေနဲ့ဗဇိုင်းကောင်းဆောင်တွေလူမှုအတိုက်အဝန်းတွေဗဇိုင်းအဆောက်အအုံတွေပေါ်မှာနှိပ်ကုပ်မှုတွေနဲ့အကြမ်းဖက်မှုတွေကိုရပ်တန့်ပေးဖို့လဲတောင်းဆိုတယ်လို့အမေရိကန်နိုင်ငံရဲ့ဌာနလက်ထောက်ပြောခွင့်ရထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာနိုင်ငံမှာမနေ့နှစ်ဆန်းတရက်နေ့ကတော့အကျဉ်းသား3000ကျော်ကိုစစ်ကောင်စီကလွှတ်ပေးခဲ့ရမှာ VOE ကတည်ထားရသမျှတော့နိုင်ငံကျဉ်းသား3ဦးပဲရှိပါသေးတယ်ခင်ဗျာ
။ရပ်သားတွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်မှုအပါအဝင်မြန်မာရေးအရှိဖြေရှာဖို့အချက်တွေပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်2669အကောင့်ထဲပေါ်လာရေးအတွက်ကုလပဋိညင်စာချုပ်အခန်းခွန်ပါအတိုင်းကိုင်တွယ်ဆောင်ရွက်ဖို့မြန်မာနဲ့ဒေသတွင်းအရက်ပဲ့အဖွဲ့အစည်း900ကျော်ကလုံခြုံရေးကောင်စီကိုတောင်းဆိုလိုက်ကြပါတယ်။ကုလပဋိညင်စာချုပ်အခန်းခွန်ကတော့နိုင်ငံတကာညီညာရေးချို့ဖောက်မှုအတွက်စည်ရေးပါဝင်အရေးယူဆောင်ရွက်မှုတွေကိုညွှန်းဆိုထားပါတယ်။အရက်ပဲ့အဖွဲ့အစည်းတွေတောင်းဆိုထားတဲ့အရေးယူမှုတွေမှာတော့မြန်မာစစ်ကောင်စီကိုစီးပွားရေးအရပြစ်မှတ်ထားတန်ခတ်ဖို့လင်းစည်းအပဝင်လက်နဲ့တင်ဖို့မှုတားမြစ်ဖို့မြန်မာနိုင်ငံကရာဇဝတ်မှုတွေနဲ့ပတ်သက်လို့ ICC နိုင်ငံကပြစ်မှုဆိုင်ရာတရားရုံးဓမ္မမှုတရားနိုင်ငံတကာတရားရုံးတရားဖွဲ့ပြီးစစ်ဆေးရေးယူဖို့ဆိုတာတွေပါဝင်ပါတယ်။ကလေးငယ်နဲ့အမျိုးသမီးတွေပါဝင်လူတရားကျော်သိဆုံးခဲ့တဲ့ကမ္ဘူလေကြောင်းတိုက်ခိုက်မှုပေါ်ဆွေးနွေးဖို့ပြည်ထောင်နိုင်ငံကလုံခြုံရေးကောင်စီစီးပွေးကိုအရေးတကြီးခေါ်ယူခဲ့တာကိုလည်းကြိုဆိုတယ်လို့အရက်ပဲ့အဖွဲ့900ကျော်ထုတ်ပြန်ကြမှာပါရှိပါတယ်။မြန်မာစစ်ကောင်စီဟာလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကိုလိုက်နာဖို့ညှင်းဆဲနေတာမို့ကုလပဋိညင်သဘောတူညီချက်အတိုင်းစစ်ကောင်စီကိုပြင်းပြင်းထန်ထန်အရေးယူဖို့တိုက်တွန်းထားတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကိုလိမ့်မှုပို့တဲ့ဒီစာမှာအထင်ကြီးမြန်မာရပ်ဘက်အဖွဲ့အစည်းတွေနဲ့အခြားဒေသတွေအဖွဲ့ဝင်တွေပေါင်းစုစုပေါင်း946ဖွဲ့လက်မှတ်ထိုးထားတယ်လို့ဆိုပါတယ်။
American Wall Street Journal သတင်းတောက်ကရုရှားကဖမ်းဆီးထိန်းသိမ်းထားတာနဲ့ပတ်သက်ပြီးတော့နိုင်ငံပေါင်း46နိုင်ငံအထူးပဲစိုးရိမ်နေတဲ့အကြောင်းတင်းလာနေမှာပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။အဲဒီကြေညာချက်ထဲမှာကနေဒါ၊ပြင်သစ်၊ဂျာမနီ၊ဗြိတိန်၊အမေရိကန်အစရှိတဲ့နိုင်ငံတွေကပါဝင်လက်မှတ်ရေးထိုးထားတာဖြစ်ပါတယ
်။
Dugo Pansi Tares, where Russia, Jinja Jeboma, Yame Soimi Ware, Mijarigu Kanta Biro, Chinchapu, Russia, Juba Murigu, Gangabare, Lulla B. Amiko Kimiro, Babonsunga, Timbia, Pira, Mijariha, Gavaduanga, Lumia, Drin Chaladu, Timbia, Bibu, Mishima Pier, Kanganga, Kanagani, Biro, Pawin Elu, Apoya Guza, Kula the Magasan, American Kuzle, Lindus Thomas Grinfiga, Piodoraba. The Pansi Mutu, Russia, Rindaldi, Pawin, Nangaga, Rindaldiga, Jije Beman, Kangwe Jaragule, Thomas Grinfiga, Topia Gavare. Rashanga, Lula Swa, Yatini, Tin Share, Media the Mariga, Lama Yitubiro, 8 point Pizza, Tobi Amaro, the Pansi Muga, Debe, Me, Matiamu, Pine, Popia, Tara, Lusuare, Drinula Quene, Gabaduan, Rindaudi, Lunu, Etre, Sabiro, Tauka, Api, Dome, Lule, Kula, American Kuzlega, Piovare. The show Musus Regene, Lunga, Nepajoga, Pansi, Takangare, Wall Street Journal, Drindaugu, the Rashanga, saying American Tamajiga, but Malon Jane in the Ninaniga, Doyle, Jishun Hangabiro, do a Jama, Yaman, Jano, Piovare. At that those at the Nishue, Grishkovishku, Moskoga, Nemezune, Jojare, Lifut Dovu, Genoma, Panzitara, Pipare, to have the show Loma, Bowen, but that Chem Shirajo, American Suabagaro, Nizu, Tawarekmia.
So a Bajagane, a Jonia Yan and Longan Kuma, Senidega, a Sushia by Saint Tabi, Eri by Saint Mu, Top Yobu, Piakwa Kedalalu, Pire Munijogo, some Lancet Senijo, Palima Samchi, ye, a Puega Piobare. Palima Madre and in a Mujesaya, Josie Water Kukuna, Sasa Nida, Love Song Jet, Damamo, Piosu, Jedrigo, Liba, Dema, Topo, Piovo, Luapare. Diloa Chanani, when you don't need a Banaesaya, Josie Warrigo, Chinayama, Puinemia, Shia, Me, Jimwit, Chopamu, Shimishi, Sekaniara, Pibari. Palima Saya, Sanomia, Comchena, Mini, Daniel Greenbugger, Usambi, Yembaga, Sati, Susan Sesay, Nida, Jungle. Isabella be the name la name, Lotto, Piantella, Palima, Madrigo, Piocha, Cabare. Soon I get very so when she do at all. When you don't have Lotto, Martin, and Dicasago, Topo, Chinada, New Maloca, be met. A soya, a poem when you read Losa Water, a ladu, Josie Bar Topo Amado, Matta, Tinajan Piobare, Josie Bar for Piacha de Go, Melama, when ye mea yet, Josie Bar say, and now said, Dre, Port Piachama, Ted, Dream, Pobiame, Lupiobare.
American them and never Yamava season ago. Manet town Igani Kunanaiti, Idomida Nasselli, Kilohats, Denited Dithonia, Idomida Lise, Kilohats, Conle Dithonia, Idomida Nazeti, Kilohats, Nashe Kongane, Lila Mida Diaguze, Kilohats, Denga Kongarogani, Tolan Vinivarisha.
Few American Gan Ibiodi, Nengadiga, Trinigo, Selecta, Tunivari. Russia Puri, Julum, where she had six years with Muri, Sozan Ye, Yugo, Ukrego, Kuni, Bibu, American Dia Tanani, Shinny Dune, Uri, Jambi, Dugo, Kantai, Senzani, Elu, American Biazu, Shinny Joe, Merica, Langa, Piovare, Shinny Joe, Galen, Ha, Ukraine, Shinny Joe, Andrea, Gostinet, Dusso, Mubi, Biosura, Pietlue, D. Kantame, Shinny Ha, The Hague, Muma, Chicha, Lusa, Melule, Gan Shinny Joga, Piovare, Uri, Jambi, Ukraine, Muroma, She, American Dayongo, Kunuya, Di Marcelo, Tomelu, Suare, American and Arigo Tikai Najian Se Mulumu, American Bionzuga, Tiasi, and Gwen Shia, Sejas with Muri, so Nasir and Yama. Ukraine Suya Shinni Riga, Tiaitanane, Puan Loka in Nirelule, American Shinni Joka Piovare. American and Anuma Shinni, Sejas Rika, Manamiago, Yukan Debu, American Lutogale, American Tiaitanago, Lopa and Gwen Duce, Pitaware. Rashagaro di Sejas with Murima Pom, but the Surago, Nisan Lube, Jatarigo, the Mimpima Tatakai, Suragule, Niemare. Kulumu, American Tiaitanaga, Kuni Ripime, Surago, Chuzurejong. Ukraine Shinni Joka, the Indogu Piovare. Dabi, Rasharu, Julone, Sejas, Wimusaya, Chelatu, Sonsamune, Patalule, Ukraine Beka, American Tolan, Puaziri, Nesuni Piosurari, Shinni, Elu Piosuarekmia.
Syria by Iran Chora Nokan Peter, Sidri Jolly, Yenaga Takai Mure, America said that Nasato, Pintane, Ono Diari, Yashigedo, Kaiwunji Tanaga, Dawin Shiduriga, Vio Ego Piovare. Takai Muna by Sisejama, Ono Tika Dan, Yashimurigo, Porto, Rishiga Jane. Sisemuri said a lonely little Bengon set on Najoga, Sovare. Did Dakai Mure, Dreamer, American Sura to a Lolo Bini there, contract out who let the Soga be, American Sibba Winner Nasanga Uta Yashikabare. American Ale Iran Islamic, Dolan Ye, Sam Tapuri, Nessa Nida, Sitrujo, Puri, Sao, Yabiago, Pimata, Dakai Kabare. American Dapa Winning Gawe, Babu Pibola, Chain and Nia Light. Lopo, Lina, Manamia, Losong, Domero, American Pentagon, Sita, Najo, Janjaiga, Piojabare. Syria, Nangama, American Dapo, Wenkoya, Lau, Shinidaba. Syria she by ma IS se de jo apwe de job yan kaung thong la ma go han ta nai ye twe Syria ka tat phwe ri go American tat twi ka aku nyi pe ni da phit ba de 2022 khu ne tabra Joe Biden anaya la chain ka sa bi a she le bai ya American tat phwe win ni go Iran da ma mo tu ye let we ka sit twi jo apwe ri ka tai khai da a chain 80 jaw ke ba de American ga do adika cha cha let tau pya tai khai da 4 chain mae shi ba de
American Teledor ma Lindsey Graham ha Israel nengang gu tering lani ga yao shi bro Israel wujji jo Benjamin Netanyahu ne twisong suni ke bare Israel ne Saudi Arabia nengang ja pouman sat san yi tha shi yi tabaw tinyi che tiya ya la nai ji twet suni ja ra le phit bare Atalut daw ma Lindsey Graham ha tu ni ne Tamara Biden gu kunyi pe da phit pi lo American ne Saudi Arabia ru nengang lo ja sat san yi tu tet la bu lu la de lu Saudi Kuzle ri gu pyo su ke de chang ai suni pwe ma pyo bare Tamara Biden ni ne Saudi ne pouman sat san yi pyan le ya shi bu lu la ni bi lo ဒီ ချိန် ဟာ နှစ်ဖက် ဆက်ဆံ ရေး တိုးမြှင့် ဖို့ အတွက် ချိန် ကောင်း ဖြစ် တယ် ဆို တာ ကို လည်း Saudi အင်ရှိ မိသား ကို ပြော ဆို ခဲ့ တဲ့ အကြောင်း American ထက်လွတ်တော် မှာ က ပြော ပါတယ် အပြန်အလှန် အားဖြင့် Saudi ဘက် က လည်း Israel နိုင်ငံ တည်ရှိ မှု ကို အတိမတ် ပြု ရမယ် လို့ တိုက်တွန်း ခဲ့ တဲ့ အကြောင်း ဆို ပါတယ် Israel နဲ့ Saudi ကြား ဆက်ဆံ ရေး တစုံ တရာ တိုး တက် နေ ပြီမဲ့ Israel Palestine ပြည်ပခ မှာ အဖြေ တစုံ တရာ မရ မချင်း Israel ကို တရားဝင် အတိမတ် တရားဝင် အတိမတ် ပြု မှာ မဟုတ် ဘူး လို့ Saudi ဘက် က ပြော ဆို ထား ပါတယ် လက်ရှိ Israel ဝန်ကြီးချုပ် Netanyahu ဟာ ပြီးခဲ့တဲ့ နှစ် အာဏာ ယူ ပြီး ကလေးက Saudi နဲ့ သဘော တူညီ ချက် တစ်ခု ရဖို့ ကြိုးပမ်း နေ တယ် လို့
သူရောသူရဲ့မဟာမိတ်တွေကပါရိတ်မို့ပြောဆိုထားပါတယ်ခင်ဗျာ။SpaceX ရဲ့အရာမဒုံမြန်ပထမဆုံးချိန်လွတ်တင်မှုစူးစမ်းမှုဟာလောင်စာဆီထည့်နေတော့မှပြဿနာတစ်ခုကြုံရရလို့တနင်္လာနေ့ကရက်ဆိုင်ခဲ့ရပါတယ်။ကမ္ဘာခြားသာဆုံးတွေကတယောက်ဖြစ်တဲ့ Elon Musk ပိုင်တဲ့ SpaceX ကုမ္ပဏီဟာမက္ဆီကိုဒေသနီတိုက်ဆက်ပြင်းတဲ့တောင်ဘက်စွန်းပေလျာနီးပါးရှိတဲ့ Starship ဒုံမြန်ကြီးကိုလွတ်တင် ngô yat sai na ya la ba di dou myan yin maw ma lu yo chu ru ba te saung tha chin shi de ba bu naw chain san na mu go 48 na yi a nae song yat tan tha ma phit lo boudu nei thi that man chu sa lwet de ma ma hoh ba bu di lo sai ngai ya lai da ne pat da bi di ne a mya ji tin yu ka ya ba de lo Elon Musk sa tu Twitter ma ye ta ka ba de di Starship air ma dou myan ji rue ne la ba lu go lu rue ne company si rue go po bo SpaceX a cha si tha la ba de ne cha yin The Starship that Inga Jo Ti Bo Song Nain Bo Le Jo Sa Ni Da Phit Ba De. Direct from Washington, the voice of America, VOA. Di ka ne ma na tadin rue go ko ta nyu ne chon taw taw nu ga chin nya ka ja la ba. Akhu lo tadin saung ba rue go zet dai tin sat pe lo ma phit ba de. Computer laptop a chaung ne sa lai cha aw ma. Gabalon Taita ya Nissin Yasit Sumpi PC Dajing Nazet Donajo Supi Nibare Aditama laptop computer relay Powin Bare Dabi Mekukama Dell Computer Comunica Engineer Riga D laptop Tego Vergu Sumpi Siamalure Nilangu D Twin Chasalai Bare Tina Twin Thirin Potarago Kuso Muchi Oyoga Piopia Pibame
Go through the security hole.
Trevor Morrison ha di laptop computer go belaw myan myan san san ne alwe de gu phyou nai ne su da go let twi pya ta ni da ba pouman a phin naw laptop computer go takhu jin si phyou phu su yin tanai law ja ba de akhu lo minute pai atwin pi nai ba de
now we can remove both speakers
speak on akhu sa long go phyou lai ba me
Morrison ha Texas pi ne round rock ma shi de Dell Nibinya Tana Joga Engineer Upipare D laptop computer ga Shabi Namuna Pip Pulo Taraba Concept Lunalo Mipe Tabare Daga Dagabalo Nisainiare Liasis Sumpi Bisi Petanago Pishimbo Josa Muri Dega the Kup Pipare Natansago Gunet Kure Martin Dagabalo Ma Liasis Sumpi Bisi Tante Mazet Dondanjo Sumpi Kibare
If you have something of a display that's very difficult to
concept
luna ha di pyatana re go phie shin pe tha ba de Pulu Dalu Ya on, Nesilu, Totun Chase Tare Senego, Adon Tutabi, a say a bite of Kujinzibo, ဖြုတ်ပြီးလဲလို့ရအောင်စီမံထားပါတယ်။ဒါကြောင့်အလွယ်တကူပြုပြင်ပြီးပြန်လည်အသုံးပြုနိုင်ပါတယ်။ကွန်ပျူတာတစ်လုံးလုံးကိုလွှမ်းပစ်စရာမလိုတော့ဘဲပြက်သွားတဲ့အစိတ်အပိုင်းကိုဖြုတ်လဲပြီးပြန်အသုံးပြုနိုင်မှာဖြစ်ပါတယ်။ Morrison ကအခုလိုဆက်ပြောပါတယ
်။ The keys are getting grimy or has
ဥပမာကွန်ပျူတာစာရိုက်တဲ့ keyboard ခလုတ်တွေကမကောင်းတော့ဘူးဆိုပါတော့ဒါပေမဲ့အထဲမှာရှိနေတဲ့ပစ္စည်းတွေကကောင်းနေသေးတယ်ပြန်အသုံးပြုနိုင်သေးတယ်ဆိုရင်အပေါ်က keyboard ကိုဖြုတ်ပြီးလဲလိုက်လို့ရပါတယ်ဒီလိုနည်းနဲ့ကွန်ပျူတာကိုဆက်ပြီးအသုံးပြုနိုင်ပါတယ
်ဒီ concept Luna ပုံစံမျိုးနဲ့ထုတ်လုပ်မယ်ဆိုရင် laptop computer စွန့်ပစ်ပစ္စည်းတွေကြောင့်ဖြစ်ရတဲ့ဖန်လုံးအိမ်ဓာတ်ငွေ50ရာခိုင်နှုန်းကို short ချနိုင်မယ်လို့ Dell company တာဝန်ရှိသူတွေကပြောဆိုထားပါတယ်ဒီနီလန်ဟာတဘာဝပတ်ဝန်းကျင်နဲ့တုံးဆွဲသူတွေအတွက်အကျိုးရှိနိုင်တဲ့နီလန်ဖြစ်ပါတယ်။စားသုံးသူအခွင့်အရေးအကျိုးဆောင်အဖွဲ့ဖြစ်တဲ့ Consumer Reports အဖွဲ့ကထုတ်ကုန်ပစ္စည်းများဆိုင်ရာဌာနရဲ့လက်ထောက်ညွှန်ကြားမှု Shanika Whitehart က VOA ကိုအခုလိုပြောပါလဲ
။ Instead of now, you know, another 2000
ဒေါ်လာ2000လောက်ပေးပြီးကွန်ပျူတာအစ်တစ်လုံးဝယ်ရမယ်အစားခုဖာတာကိုပဲဖြစ်ဖြစ်ဒါမှမဟုတ်ပြင်းနဲ့ဆိုင်မှာပဲဖြစ်ဖြစ်ကျိုးပဲပျက်စီးသွားတာမျိုးမရှိပဲအလွယ်တကူပြင်လို့ရမယ်သဘောဖြစ်ပါတယ
်ဒီနီလာအတိုင်း laptop computer တွေကိုထုတ်လုပ်မယ်ဆိုရင်တော့လျှက်စစ်စွန့်ပစ်ပစ္စည်းတွေကို short ချနိုင်တဲ့နီလာတစ်ခုဖြစ်လာမှာပ
ါဖြုတ်ရလွယ်အောင်စီစဉ်ထားပုံအကြောင်းကိုစောမိုးကျော်ကပြောပြပေးခဲ့တာပါအခုဆက်လက်ပြီး American ပညာရေးနဲ့စာအုပ်အကြောင်းသတင်းဆောင်ပါကိုတင်ပြပါမယ်American ပြည်တော်စုတဝန်စာတင်ကြောင်းတွင်လည်းအစိုးရစာကြည့်တိုက်တွေမှာစာအုပ်တွေကိုပိတ်ပင်တားမြစ်တာပုံများလာနေပြီးရှေ့လျှောက်ဒီလိုပိတ်ပင်မှုတွေဆက်ရှိနေဦးမယ့်အခြေအနေတွေရှိနေသေးတဲ့အကြောင်း writer သတင်းကိုအခြေခံပြီးမတ်မြတ်စင်အောင်ကပြောပြပါမယ်
။ဒီနေ့ March လရဲမှာ American စာကြည့်တိုက်အသင်း ALA ကစာကြည့်တိုက်ဆိုင်ရာစာအုပ်တွေနဲ့အကူအကားအရင်းမြစ်တွေကိုစင်စါဖြတ်တောက်ပေးဖို့တောင်းဆိုချက်ပေါင်း1269ခုရခဲ့တဲ့အကြောင်းအစီရင်ခံစာထုတ်ပြန်ပါတယ်။2021ခုနှစ်တုန်းကထဲနှစ်ဆနီးပါးပုံများလာတဲ့တည်တောင်းဆိုချက်တွေမှာကျောင်းစာကြည့်တိုက်တွေမှာရှိတဲ့စာအုပ်တွေစာသင်ခန်းနဲ့ကျောင်းသင်ရုံးညွှန်နယ်နဲ့အသုံးပြုနေတဲ့စာအုပ်တွေက50%တရာခိုင်နှုန်းပါဝင်ပါတယ်
I do agree with the recommendation.
ကျွန်မကတော့ဒီချိုးစာအုပ်တွေကိုပိတ်တင်တယ်လို့ထင်ပါတယ်။ဘလို့စာအုပ်တွေကတစ်တော်မလဲဆိုတော့စနစ်တကျလုံးတင်ပါတယ်။လိင်စိတ်ခံယူမှုကွဲပြားတဲ့ LGBTQIA+ အတိုင်းဝိုင်းနဲ့ဆိုင်တဲ့စာအုပ်မျိုးတွေဆိုလဲလိင်စိတ်ဆန်ကြီးနဲ့ဒါနဲ့ပတ်သက်တဲ့ apps တွေကိုဘလို့သုံးရမလဲဆိုတာမပါတဲ့စာအုပ်မျိုးတွေကိုရွေးချယ်တင်ပါတယ်။
ပိတ်ပင်မှုပြစ်မှတ်ထားခံရတဲ့စာအုပ်အများစုကလိင်စိတ်ခံယူမှုကွဲပြားတဲ့ LGBTQ+ အတိုင်းဝိုင်းနဲ့ပတ်သက်တာတွေအသားအရောင်ရှိသူတွေနဲ့ပတ်သက်တဲ့စာအုပ်တွေများတယ်လို့ ALA အချက်အလက်တွေမှာဖော်ပြပါရယ်။အကျိုးမြတ်မြူတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ PEN America ကလည်းအလားတူတွေးရှိချက်တွေကိုတင်ပြတဲ့အစီရင်ခံစာအရ2021-22စာသင်နှစ်မှာအစိုးရအကြောင်းတွေမှာပြတန်းတင်ကြားနေတဲ့စာအုပ်တွေကိုပိတ်ပင်တားမြစ်တာအရှိန်ပိုမြင့်လာတယ်လို့ဖော်ပြထားပါရယ်။
500 instances of book banning and right now we're working on our 2022-23 school year but just
2022-22စာသင်နှစ်တစ်ခုလုံးကိုကြည့်တော့စာအုပ်ပိတ်မှုအကြိမ်ပေါင်း2500ကိုတွေ့ရပါတယ်ပြီးခဲ့တဲ့စာသင်နှစ်နဲ့ကွာတာကအခုကဥပဒေတည်တည်ရှိလာပြီစာသင်ခန်းထဲမတင့်တော်တဲ့စာအုပ်တို့တွေ့ရင်ဆရာဆရာမတွေအလုပ်ထုတ်ခံနိုင်ရတယ်လို့ဒဏ်ရိုက်ခံရထောင်ကျနိုင်ပါတယ်ကျောင်းဘုတ်အဖွဲ့တစ်ခုစီကကင်သွယ်ပုံနဲ့မတူကြပါဘူ
းတားမြစ်ပေးဖို့နှုံဆော်သူတွေဟာလူမျိုးရေးခွဲခြားမှုနဲ့လိင်စိတ်ခံယူမှုကွဲပြားတာနဲ့သက်ဆိုင်တဲ့အကြောင်းအရာတွေအပါအဝင်ခေါင်းစဉ်ပေါင်း1600ကျော်ကိုဖယ်ရှားပေးဖို့တောင်းဆိုကြတာပါ Out of Darkness with Two ကိုရေးသားသူ Ohio State University ကလက်ထောက်ပါမောက်ခ Ashley Paris ကဒီလိုစာအုပ်တွေကိုပိတ်ပင်တာနဲ့ပတ်သက်ပြီးတော့ကိုယ်တိုင်အတွေ့အကြုံရှိသူဖြစ်ပါတယ်သူဝိထုကလူမဲလူငယ်တူဦးနဲ့မက္ကဆီကန်အမေရိကန်မိန်းမပြူတူဦးတို့ကြားစိတ်ကူးရင်အချစ်ဇလန်အတွက်လူပေါင်း300နီးပါးတည်ဆုံခဲ့တဲ့1938ခုနှစ်တက္ကဆစ်ပြည်နယ်နယူးလန်ဒန်ကျောင်းပေါက်ကွဲမှုကိုနောက်ခံပြုပြီးတော့ဇာတ်ရင်ဖွဲ့ထားတာပါ
1937 new Arrow Darkness Sago 2021ခုနှစ်မှာဖတ်ဖို့မလိုတဲ့ဒါမှမဟုတ်ဖတ်ချင်မှဖတ်ဖို့စီရင်တဲ့ပထမဆုံးထည့်ခဲ့ပါတယ်ကျောင်းသားတွေဘလို့စာအုပ်မျိုးရွေးချယ်ချတယ်လဲဆိုတာသိကျင်တာကြောင့်လို့ပြောပါတယ်တကယ်ကတော့အရင်ကစာပေတွေနဲ့ကွာခြားတဲ့ပုံစံအမျိုးမျိုးနဲ့ဒီလိုစာအုပ်မျိုးတွေကိုပြစ်မှတ်ထားလာတာပ
ါဇန်နူရီဆရာတွေလိုတိဥဆောင်မင်းသမီးတွေလိုကြော်ကြားသူတွေကလည်းဒီလိုစာအုပ်တွေကိုပိတ်ပင်နိုင်ရဲ့စိုးကျိုးကိုသတိပြုမိစေဖို့အတွက်လူမှုကွန်ရက်တွေကတဆင့်လှုံ့ဆော်ကြပါတယ်ပြီးခဲ့တဲ့မတ်လတုန်းက Brevard County ကျ ျောင်းဘုတ်အဖွဲ့အစည်းအဝေးမတိုင်ခင်ဖလော်ရီဒါပြည်နယ်ဗီရာမာလို့တဲ့စာအုပ်တွေပိတ်ပင်တားမြစ်တာကိုစန့်ကျင်တဲ့လူလူစည်းအဝေးတစ်ခုမှာတော့ဒီလိုစာအုပ်တွေကိုပိတ်ပင်တာဟာအမေရိကန်မဆန်တယ်လို့ဖက်စစ်ဝါဒဖြစ်တယ်ဆိုတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ဆန္ဒပြခဲ့ပြီးတော့ပိတ်ပင်မှုတောင်းဆိုခံထားရတဲ့စာအုပ်တချို့ကိုလည်းခင်းကျင်းပြသခဲ့ပါတယ်။ Texas ပြည်နယ် Liano County မှာတော့ပိတ်ပင်ခံထားရတဲ့စာအုပ်တွေကအနည်းဆုံး12အုပ်လောက်ကိုစာကြည့်တိုက်တွေမှာပြန်ထားဖို့ပြည်ထောင်စုတရားသူကြီးက March လကုန်ကအဆုံးဖြတ်ခဲ့ပါတယ်။စာအုပ်တွေကိုတောင်းမြစ်ပိတ်ပင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူငယ်တွေကြားမှာပိုးပြီးစိတ်ဝင်တစားရှိတာကိုလည်းတွေ့ရပါတယ်။အထူးသဖြင့်မတူကွဲပြားတဲ့အခြေအနေရှိသူတွေတစုတစည်းတဲ့ဒါကိုစန့်ကျင်မှုလှုပ်ဆောင်လာတာကိုတွေ့ရပြီးတော့ဒါဟာကိုယ်ပိုင်လွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်ဖြစ်တယ်လို့စာအုပ်တွေကိုတောင်းမြစ်ပိတ်ပင်တာကိုလက်မခံလူတွေကတော့ပြောဆိုပါတယ်ရှင်။
အမေရိကန်မှာစာအုပ်တွေပိတ်ပင်လာတဲ့အကြောင်းကိုပန်းမြသိအောင်ကတင်ပြပေးခဲ့တာပါ။အခုဆက်လက်ပြီးပြသလာတဲ့သတင်းစိုးအကြောင်းကိုဆက်ချင်ပါတယ်။သတင်းမီဒီယာတွေကကမ္ဘာပေါ်ကသတင်းစိုးတွေကိုပဲအများအပြားအာယုံစိုက်တက်ကြတယ်ဆိုပြီးဝေဖန်ခံရတာတွေရှိပါတယ်။ဒါပေမဲ့ကမ္ဘာပြဿနာတွေကိုတင်ပြရုံတသက်မဟုတ်ဘဲပြဿနာရဲ့အဖြေကိုချင်းကပ်တင်ပြတဲ့သတင်းမီဒီယာတွေရှိတဲ့အကြောင်းဒီနိုဂျက်ဟစ်သတင်းဆောင်ပေါင်းကိုမတ်ကင်ဖြူတွေကတင်ပြပေးပါမယ်
။သတင်းဒါဘရီဇက်နာဟာ2015ခုနှစ်ကအိုဟိုပြည်နယ်ကလီဖလန်မြို့မှာကလင်းနီတွေကြားဆင်းရဲနွမ်းပါမှုအကြောင်းစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့သတင်းတောက်တစ်ယောက်ဖြစ်ပါတယ်။ကလီဖလန်မြို့ဟာအဲ့ဒီချိန်ကအမေရိကန်ပြည်ထောင်စုမှာကလေးသူငယ်ဆင်းရဲနွမ်းပါမှုနှုန်းအမြင့်ဆုံးရှိနေတဲ့မြို့ဖြစ်ပါတယ်။ဆင်းရဲနွမ်းပါမှုကြောင့်ငွေကင်းစကလင်းငယ်တိဆုံမှုဟာတခြားဒေသတွေရဲ့ပြင်းပြနှုန်းထက်ပိုများပါတယ်။အထူးသဖြင့်လူမဲငွေကင်းစကလင်းငယ်တိဆုံမှုကလူပြူငွေကင်းစကလင်းငယ်တိဆုံမှုထက်နှစ်ဆပိုပြီးတော့များပါတယ
်။ So the problem was big
and ပြဿနာကကြီးသလိုဖြစ်နေတာကလည်းအချိန်အတော်ကြာနေပါပြီ
။ဒီပြဿနာကိုမြို့အာဏာပိုင်တွေနဲ့လူလူတွေအာရုံစိုက်လာအောင်သတင်းသမားတွေကနှစ်တွေနဲ့ချီဖော်ထုတ်ရေးသားခဲ့ကြပေမဲ့ဘာပြောင်းလဲမှမဖြစ်ခဲ့ပါဘူး။ဒါကြောင့်သတင်းတောက်ဇက်နာကနီလန်ပြောင်းလဲတင်ပြခဲ့ပါတယ
် We wanted to find a place that was doing it better but also was very similar to Cleveland with
Cleveland လို့အခြေအနေမဆိုးတဲ့မြို့တွေရောအလားတူအခြေအနေရှိတဲ့မြို့တွေအကြောင်းကိုပါဖော်ပြပါတယ်ဥပမာ Baltimore မြို့ဆိုရင်လူမှုပထဝီအနေအထားတည်ရှိမှုဝင်ငွေစတာတွေက Cleveland နဲ့အတော်ကြီးတူပါတယ
် Baltimore မြို့ကတော့ဝေကင်းစတည်ဆုံမှုများတဲ့ပြဿနာကို2009ခုနှစ်မှာစတင်ကင်တွယ်ခဲ့ပြီး2015ခုနှစ်မှာဒီလိုတည်ဆုံမှုလုံး24ရာခိုင်နှုန်းအထိကျဆင်းအောင်ဆောင်ရွက်နိုင်ခဲ့ပါတယ်။ဒီလိုအကြောင်းအရာတွေကိုဇက်နာကဖော်ပြခဲ့ပြီးတဲ့နောက်မှာတော့ကလီဖလန်ဆိုရတာဝေရှိသူတွေကလည်းဒီကိစ္စဖြေရှင်းနိုင်မဲ့နည်းလမ်းတွေအစပြုနိုင်ဖို့ဇက်နာကိုဆက်သွယ်မိလာကြပါတယ
်။ They started to implement many of the same kind of programs and changes.
ဘာကြောင့်မို့မလို့အလားတူအစီအစဉ်တွေနဲ့စနစ်တစ်ခုလုံးပြောင်းလဲတာတွေသူတို့စလုပ်လာကြပါတယ်။ဆိုတော့2015ခုနှစ်မှာစခဲ့တာအခုဆိုရင်အချိန်အတော်ကြာလာခဲ့ပါပြီ။အဲ့ဒီအချိန်ကဘောဂျမိုးမြို့မှာမွေးကိစ္စတည်ဆုံမှုနှုန်းကျဆင်းခဲ့တယ်လို့ပဲကလီဖလန်မှာလည်းအလားတူနှုန်းလောင်းနဲ့ကျဆင်းလာပါတယ်။
ဇန်နာလုံးဆောင်ခဲ့တာကတော့ပြဿနာရဲ့အဖြေကိုချင်းကပ်တဲ့သတင်းမီဒီယာ Solutions Journalism ဖြစ်ပါတယ်။ဒီလိုသတင်းသမားတွေကိုကူညီပေးနေတဲ့အကြောင်း Solutions Journalism ကိုရက်ကိုပူးတွဲတည်ထောင်သူ Tina Rosenberg ကပြောပါတယ်
။ We help journalists cover what's working but do so
တကယ်အလုပ်ဖြစ်နိုင်မယ့်အရာတွေကိုသတင်းတောက်တွေတင်ပြနိုင်အောင်ကျွန်မတို့ကူညီပေးပါတယ်။ဆန်နှုံးမြင့်မြင့်ထားပြီးတော့ခိုင်ခိုင်မာမာလုပ်ပါတယ်။ပြဿနာတွေဖြေရှင်းနိုင်လို့ဂုံယူဝင်ကြားနေဖို့လည်းမလိုပါဘူး။ပုံမှန်တခြားသတင်းတွေတင်ပြသလိုလှုပ်သွားဖို့ပါပဲ
You have to actually look into the evidence and you know
တတိအထောက်အထားခိုင်ခိုင်မာမာရှိရမှာဖြစ်သလိုလက်တွေ့ကျတဲ့ဖြေရှင်းမှုဖြစ်ရပါမယ်ယုံကြည်စိတ်ဆရတဲ့အချက်အလက်တွေဖြစ်ရပါလိမ့်မယ
် Solution Journalism ကိုရဟာဆယ်စုနှစ်တစုအတွင်းမှာသတင်းထောက်3000လောက်ကိုသတင်းတွေပေးခဲ့ပြီးပါပြီ
It's not new a lot of people have been doing solutions journalism
ဒါကအစ်တော်မဟုတ်ပါဘူးဒီလိုသတင်းတင်ပြမှုတွေဖြစ်လာအောင်လို့ဖြစ်ရတွေကိုလေးလာသူတည်တနာလှုပ်ပြီးလူလူကြားပုံမှန်ပြန့်နှံ့အောင်စနစ်တရက်ဖန်တီးတာသာဖြစ်ပါလေ
ပြဿနာရဲ့အဖြေကိုချင်းကပ်တင်ပြတဲ့သတင်းမီဒီယာတွေဟာသတင်းသမားတွေအတွက်သူတို့ရဲ့တင်ပြချက်တွေကနေလူ့အဖွဲ့အစည်းကိုအကျိုးပြုစေတဲ့အချိန်ထဲမှာကိုယ့်အလုပ်ကိုအထူးအောင်ဆောင်ရွက်စေနိုင်တာလည်းဖြစ်ပါတယ်ရှင်
ဒါတော့ပြဿနာကိုချင်းကပ်တဲ့သတင်းမီဒီယာနဲ့ပတ်သက်လို့မခင်ဖြူထွေးကတင်ပြခဲ့တာပ
ါအမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ခင်ဗျာ
စကိုရစုပြည်သက်တန်တမန်နိုင်ငံရေးတွေ့ခေါ်ပညာရှင်နဲ့သမိုင်းပညာရှင်အလက်စီဒီလ်တိုခပ်ဗီလက်ကသတင်းမီဒီယာဟာခင်မီလူအတိုင်းဝိုင်းကိုကိုဘလိုထိမ့်သိမ့်နေဆိုတာကိုပြသနေတယ်လို့ပြောခဲ့ဘူးတာကိုအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ အုတ်ချွေးရမှုစမန်တန်ပါဝါကမကြသေးမီကကိုကမှတ်ချက်ပြုခဲ့ပါတယ်။ဒါကမီဒီယာတာဝန်တွေကိုအမြင့်ဆုံးထားဂုဏ်ပြုတာလို့သူကပြောပြီးသတင်းမီဒီယာတွေဟာမရှိမဖြစ်လိုအပ်တယ်လို့ဆိုပါတယ်။ဒါအပြင်လွတ်လပ်အမိခိုကင်းတဲ့မီဒီယာတွေဟာမြမောက်ခင်မှာဖြစ်တည်မှုဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်နေရပြီးဒီထဲကတစ်ခုကတော့အာနာရှင်ရဲ့ဓာတ်ရိုက်ဖိနှိပ်တိုက်ခိုက်မှုတွေကိုခံနေရတာပါလို့ USA အကြီးကပြောပါတယ
်။ Autocrats target independent media because information empowers us. This is not, as they say, a
သတင်းချက်တွေကကျမတို့ကိုအင်အားဖြစ်စေတဲ့အတွက်အာနာရှင်တွေကအမိခိုကျင်းတဲ့မီဒီယာတွေကိုပြစ်မှတ်ထားနေကြပါတယ်။အနောက်ရှက်ပြီးတဲ့ဂျပန်လိုသူတို့ပြောရုံနဲ့မကပါဘူး။ဒါဖိနှိပ်ချုပ်ကျတဲ့အုတ်ချုပ်မှုရဲ့အင်္ဂါရပ်တစ်ခုပါလူတွေကျူးကျော်စစ်ပွဲကိုဆန့်ကျင်နေကြလားအကျင့်ပြတ်ချစားတဲ့ခေါင်းဆောင်တွေကိုပြုပြင်ပြောင်းလဲရေးသမားတွေနဲ့အစားထိုးဖို့အတွက်နှုံဆော်စီယုံနေကြလားရာသီဥတုဖောက်ပြန်မှုအကြောင်းကိုဝေဖန်ထောက်ပြနေကြလားကျမတို့ရဲ့ရှေ့ကစိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေအကြောင်းအလုံးဘုံနားလေလက်ခံတာပဲမရှိဘဲနဲ့လက်ရောညီတွေဖြစ်ရှင်နဲ့စုပေါင်းလှုပ်ဆောင်မှုတစ်ခုခုကိုတကယ်ပဲစတဲ့လို့မရပါဘူး
သတိပြုစရာကောင်းပေမဲ့လူအများကြားအယုံဆိုင်မှုနေကောင်းနေနေနိုင်တဲ့အချက်တစ်ချက်ကတော့ Freedom House သုတေသနအဖွဲ့ရဲ့လေ့လာချက်အရလူအခွင့်အရေးနဲ့ပြည်သူလွတ်လပ်ခွင့်ဆိုင်ရာကြာဆင်းနေတဲ့ညှဉ်းငိမ့်တွေအလုံးနဲ့မှာမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကြာဆင်းလာတာကအများဆုံးပဲလို့လည်း USA အုပ်ချုပ်ရေးမှူးကထောက်ပြပါတယ
် In the past 17 years the number of countries that have a score of 0 out of 4 on the media freedom indicator
ပြီးခဲ့တဲ့18နှစ်အတွင်းမီဒီယာလွတ်လပ်ခွင့်အညွှန်းကိန်း၄မှတ်မှာရပ်မှတ်က၃ညပဲရှိတဲ့နိုင်ငံအရေးအတွက်က14နိုင်ငံကနေ33နိုင်ငံအထိနှစ်ဆကျော်တိုးလာခဲ့ပါတယ်။ဒါဟာ18နှစ်ဇက်တိုက်ကမ္ဘာသတင်းလွတ်လပ်ခွင့်အဆင့်ကျဆင်းနေတာနဲ့ကပ်ငြင်းနေပါတယ်။အဖြစ်တဲ့တွေကိုထိန်းချုပ်ဖို့အတွက်ကြိုးပမ်းနေတဲ့အာဏာစုပ်ကန်ထားသူတွေကအမှန်တရားကိုပြက်ကွက်တိမ်မြှုပ်စေဖို့အတွက်မမှန်ကန်တဲ့အချက်လက်တွေကိုဖြန့်ဝေနေတာပါသူတို့ဟာသတင်းတောက်တွေကိုဗဇက်ပိတ်အတန်းတိတ်ဆေဖို့အတွက်ဖိနှိပ်နေပါတယ
်အမေကိုကင်းတဲ့မီဒီယာတွေအတွက်ဒုတိယဖြစ်တည်မှုစိန်ခေါ်မှုကအလဲအမြန်ဖြစ်ပေါ်ပြောင်းလဲနေတဲ့မီဒီယာလုပ်ငန်းမှာဗဏ္ဍာရေးဆိုင်ရာပြဿနာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီစိန်ခေါ်မှုနှစ်ရပ်ကိုအတိမတ်ပြုဖြေရှင်းနိုင်ရေးစ조사တဲ့အနေနဲ့ဒီမိုကရေစီနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေကြအောင်စမန်သာပါဝါကပြောပါတယ်ဒီလိုလောရက်တွေတဲ့တခုကတော့ဆိုယာပုတ်ကလစ်ကမိဖက်ပူပေါင်းဆောင်ရွက်မှုအဖြစ် USA ဟာ Microsoft Internews အပါအဝင်ကုမ္ပဏီတွေအဖွဲ့အစည်းတွေနဲ့ပူးပေါင်းကသတင်းမီဒီယာငယ်လေးတွေရပ်တည်နိုင်ရေးအတွက်ပိုပြီးလူများကြားထုတ်ဖောက်နိုင်အောင်နဲ့အကျိုးအမြတ်ဖြစ်ထွန်းစေဖို့ online ဖြန့်ချီထုတ်လုပ်တဲ့စနစ်ကူပြောင်းရေးမှာပံ့ပိုးကူညီမှုတွေလှုပ်ဆောင်ပေးနေပါတယ်။တစ်ဖက်မှာလည်းအချင်းပြက်ဖိနှိပ်ချုပ်ချယ်တဲ့အာဏာပိုင်တွေဟာမီဒီယာငယ်လေးတွေငွေကြေးမတက်နိုင်တဲ့လွတ်လပ်တဲ့မီဒီယာတွေရဲ့အလုပ်တွေရပ်သွားစေဖို့ရည်ရွယ်ပြီးနိကလာကြာရှည်တရားရင်ဆိုင်ရတဲ့တရားစွပ်စွမှုတွေကိုလှုပ်ဆောင်နေပါတယ်။ဒါကိုကာဝယ်နိုင်ဖို့ USA က Reporters Shield ဆိုပြီးသတင်းသမားတွေပေါ်အကာအကွယ်ပေးတဲ့အများပြည်သူဆိုင်ရာအာမခံရန်မုံငွေတရက်ကိုမတည်ပေးထားပါတယ်။ဒီရန်မုံငွေကသတင်းတောက်တွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ်နှုတ်ဆက်စေဖို့ရည်ရွယ်တဲ့တရားရေးဆိုင်ရာချိမ့်ချောက်မှုတွေကအကာအကွယ်ပေးပြီးတရားရင်ဆိုင်နေရချိန်တိုက်ခိုက်မှုတွေခံနေရချိန်မှာလည်းသတင်းလုပ်ငန်းနဲ့ထုတ်ဝေမှုတွေကိုဆက်လက်လှုပ်ဆောင်နိုင်ဖို့ကူညီပေးပါတယ်။ဒါဟာစိတ်ဝင်စားဖို့အကျိုးများတဲ့အချက်လို့ထင်မြင်ယူဆသူတွေဒီလိုပံ့ပိုးမှုတွေမှာပါဝင်လူတွေကိုလည်းပါဝင်ကူညီကြဖို့ကျွန်မတိုက်တွန်းချင်ပါတယ်လို့ USA အကြီးအကဲစမန်သာပါဝါကတိုက်တွန်းနှိုးဆော်ခဲ့ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။ VOA မြန်မာပိုင်းအစီအစဉ်အင်္ဂါနေ့နဲ့အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါလေ။မကြာခင်မှာထုတ်လွှင့်မဲ့တဲ့ပတ်စင်ကဏ္ဍတွေမှာတော့သတင်းနောက်မဆူစီးပွားရေးလူမှုရှုခင်းစတဲ့အပတ်စင်ကဏ္ဍတွေကိုဇက်တိုက်နားဆင်ရပါပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာနာနေခင်မှာ VUE မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိ VUE မြန်မာ light meter 24 50 51 light meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။အခုထုတ်လွှင့်မဲ့ဒုတိယပိုင်း나유ဝက်စီစဉ်မှာတော့သတင်းတော်မဆုစီးပွားရေးလူမှုရှုခဲတက်တက်ရောက်သတင်းတော်အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါ။ပထမဦးဆုံးသတင်းတော်မဆုနဲ့စပါရစေ။စကိုင်းတိုင်းကမလူမျိုးနဲ့ပစည်းကြီးကျေးရွာအပြင်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ပါဝင်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အဒီတိုက်ခိုက်မှုတွေရဲ့အပေါ်မှာတုံ့ပြန်ချက်တွေကအရင်ပတ်ထဲမှာအဓိကကြားတဲ့သတင်းတွေဖြစ်ကြပါတယ်။ဒီသတင်းအထွေထွေကိုကိုသားညူဦးကတင်ပြပါပ
ါ။ဒီမှာစစ်တပ်နဲ့လက်နက်ကင်တော်လိုင်းဖွဲ့တွေကြားရိပခဖြစ်စဉ်တွေမှာစစ်ကောင်စီဘက်ကလေကြောင်းအသုံးပြုမှုတိုက်ခိုက်တာတွေခုနောက်ပိုင်းမှာပိုပြီးတော့များလာပါတယ်။တိုက်ပွဲတွေကြောင့်ဒုက္ခသည်ဥယျာဉ်တိုးလာတာ၊ရွာလုံးကျွတ်နေမိလောင်တာတွေနဲ့အစုလိုက်ပြုံလိုက်တက်ခါရတဲ့ဖြစ်စဉ်တွေလည်းခက်စစ်စစ်ကိုရှိလာနေပါတယ်။စကိုင်းတိုင်းကမ္ဘလူမျိုးနယ်ကပစည်းကြီးကြီးရွာမှာလည်းဧပြီလ17ရက်နေ့ပြီးခဲ့တဲ့ဒိန်းလာနေ့ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအဝင်ရပ်သားပြည်သူတွေအများပြားသေဆုံးခဲ့ရပါတယ်။သေဆုံးသူတွေထဲမှာကလေးငယ်18ဦးထက်မနည်းပါပြီးတော့ရပ်သားပြည်သူ100ကျော်သေဆုံးခဲ့တယ်လို့ဂျာကာတာမြို့သားညီညီအစုအယအန်ယူဂျီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကဗစီကြီးကျေးရွာကိုမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ပေါ်အပြင်းထန်ရှုံချလိုက်ပြီးတော့တာဝန်ရှိသူတွေကိုအရေးယူဖို့တောင်းဆိုပါရတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဗစီကြီးဖြစ်စဉ်မှာမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလို့ရကိုဝန်ခံပါတယ်။ဒါပေမဲ့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာဖြစ်ပြီးတော့သေဆုံးသူတွေဟာလည်း PDF အဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတုံ့ပြန်ထားပါရတယ်
။ဒီမနေ့ဖြစ်စဉ်မှာတော့မနေ့7နာရီလောက်မှာအဲဒီမှာကျွန်တော်တို့ဒီဗစီကြီးကျေးရွာမှာ NGG ဒီအဘိရှိအမိသာအဖွဲ့ကခုနပြောတဲ့သူတို့ပြောနေတဲ့အကြုံကဖွင့်ပွဲဆိုတဲ့ဟာလေးပြီးရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အမိကံ PDF အမိကံအဖွဲ့ကြီးရဲ့ရုံးဖွင့်ပွဲဆိုတဲ့ဟာလုပ်ပါတယ်ရုံးဖွင့်ပွဲဆိုတဲ့ဟာကိုလုပ်တဲ့ဆောင်ရွက်ပါတယ်အဲကျွန်တော်တို့အနေနဲ့ဒီအနေနဲ့ပတ်သက်ပြီးတိုက်ခိုက်မှုရှိပါတယ်တိုက်ခိုက်မှုရှိတဲ့အခါမှာတော့ကျွန်တော်တို့ဒီခန်းထဲမှာရှိနေတဲ့ PDF အမိကံအဖွဲ့ကြီးကပြီးဆုံးတယ်ဆိုတာလေကျွန်တော်တို့ပြရပါတယ်ဒါပြောရမယ်ဆိုရင်တော့နိုင်ငံတော်အစိုးရပြည်သူလူထုကိုစန့်ကျင်လှုပ်ဆောင်နေတဲ့အဖွဲ့တွေပဲဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အရင်ကတည်းကပြောခဲ့ပြီးသလိုပုံတွေတက်လာလဲတွေ့ရမှာဖြစ်ပါတယ်အဲအဖွဲ့တွေတော်တော်များများဒီယူနီဖောင်းနေတဲ့ပုံတွေဖြစ်ပါတယ်တချို့လည်းရောက်မနေတဲ့ပုံပါပါမှာပေါ့
ပြီးခဲ့တဲ့မတ်လ29ရက်နေ့ကကြာရောက်တဲ့တမရော်နီစီးပြခန်းနာမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကိုင်ပြစ်ခါတွေချုပ်ငင်းရေးအတွက်ဒီဆက်ညင်နေတဲ့အဖွဲ့အစည်းတွေကိုအောင်မြင်အောင်ခြေပုံးသွားမယ်ဆိုပြီးတော့ပြောခဲ့ပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့အပြင်ဒီဖွဲ့တွေကိုပံ့ပိုးပေးနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ EAO တွေကိုပါပြက်ပြက်သားသားရေးယူမယ်ဆိုပြီးတော့စစ်ကောင်စီဥက္ကဋ္ဌက58နှစ်မြောက်တက်မတော်နေ့ခန္ဓာမေကုန်းမှာထည့်သွင်းပြောခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကဒီပစည်းကြီးကျေးရွာဖြစ်စဉ်နဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter လူမှုကွန်ရက်ဆာမင်းနဲ့ကနေပြီးတော့မှတ်ချက်ရေးပါတယ်။မြန်မာနိုင်ငံထဲမှာစကိုင်းကိုဒီကြောင်းတိုက်ခိုက်မှုအပါအဝင်အပြစ်မဲ့ပြည်သူတွေကိုမြန်မာစစ်တပ်ကတိုက်ခိုက်တာတွေကကဘာကြီးရဲ့မျက်ကွယ်ပြုမှုတွေကြောင့်စစ်တပ်ကိုလက်နက်ထောက်ပံ့ပေးနေသူတွေကြောင့်ဖြစ်တာလို့ဆိုပါတယ်။အမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကလည်းစစ်ကောင်စီရဲ့ခုလိုမျိုးကြမ်းဖက်တိုက်ခိုက်မှုတွေဟာလူအသက်တွေပေါ်အလေးမထားမှုကိုပြသလိုက်တာဖြစ်တယ်လို့ပဲ။ဖေဖော်ဝါရီလအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကြုံနေရတဲ့နိုင်ငံရေးနဲ့လူသားချင်းစာနာထောက်ထားမှုအကျပ်တဲတွေအတွက်စစ်ကောင်စီမှာတာဝန်ရှိတာကိုလည်းပြသလိုက်တာဖြစ်တယ်လို့ထုတ်ပြန်ပါတယ်။အရက်သားတွေကိုအကာအကွယ်ပေးအပါအဝင်နိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုမြန်မာစစ်တပ်ကလေးစားရမယ်လို့လည်းထုတ်ပြန်ချက်ကဆိုပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကတခြားနေရာတွေမှာလည်းရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာလည်းရက်စက်တိုက်ပွဲတွေရှိခဲ့ပြီးတော့ပြီးခဲ့တဲ့တနင်္လာနေ့တရက်ထဲမှာလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှု၅ကြိမ်ရှိတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုအပြင်လက်နက်ကြီးနဲ့ပစ်ခတ်မှုတွေလည်းရှိခဲ့တယ်လို့ဒေသခံတူကပြောပါတယ်။
လေပြစ်ခတ်မှုမှာကျွန်တော်ဟိုခဲကြီးရွာပေါ့နောက်ကျွန်တော်လည်းဟိုခဲကြီးရွာဘုံကျောင်းထဲကိုလည်းပြစ်ခတ်မှုတွေရှိတယ်လို့တော့သိရတယ်ဗျ။ကြီးကြိုက်တရားရဖို့တော့ကျွန်တော်တို့ကြောက်ယူနေခဲ့ပဲဗျ။လက်နက်ကြီးပြစ်ခတ်မှုတွေမှာတော့ဆလာဆက်ပါတာပြစ်ခတ်တဲ့ဖြစ်စဉ်မှာတော့အရသာတိဆုံးတွေရှိတယ်ဗျ။ကျွန်တော်နောက်ဆုံးမြို့နယ်တံမိုးကြီးရွာကကလေးပေါ့နော်ကြားတူမှာတူတိဆုံးတယ်။အရသာတူကြီးကြိုက်တရားရဆိုပြီးတော့ရှိတယ်ဗျ
။ချင်းပြည်နယ်ဖလန်းမြို့ဝေဘူးလာမြို့နဲ့ဗားရီရွာတို့ကိုစစ်ကောင်စီဘက်ကဧပြီလ10ရက်နေ့ကလေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်တာတွေလုပ်ပါတယ်။ဝေဘူးလာမြို့ဘလုံးကွင်းနဲ့စာတင်ကျောင်းသားကိုကြက်လီနဲ့ပုံကျဲခဲ့တဲ့တံကြောင်ဒေသခံ17ဦးသေဆုံးပြီးတော့ဒဏ်ရာသူတွေလည်းရှိခဲ့ပါတယ်။လက်နက်ကြီးနဲ့ပစ်ခတ်မှုတွေအများလို့လို့ရှိနေတဲ့ရှမ်းကယားဒေသဘက်မှာလည်းစစ်ကောင်စီဘက်ကလေကြောင်းသုံးပြုပြီးတော့ပစ်ခတ်တာတွေရှိနေပါတယ်။တမောဆိုးဘက်မှာတိုက်ပွဲတွေညင်နေချင်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေလို့ဒေသခံတွေလည်းနေရက်ကိုမပြောင်းနိုင်ရသေးပါဘူး။ရှမ်းပြည်နယ်တောင်ပိုင်းဖေကုံနဲ့ပင်လောင်းဆက်မှာတော့ရ က်ဆက်တိုက်ပွဲတွေကြူကြားကြူကြားရှိနေပြီးတော့တိုက်ပွဲမရှိချိန်မှာလည်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေရှိတယ်ဆိုပြီးတော့ကင်းဒီအမျိုးသားများကာကွယ်တပ်ရဲ့ဗဟုပညာရေးတာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ
်ခုလက်ကလောကကဒီလက်ခုံပင်လောင်းပေါ့နော်ကျေးဇူးပါတော့ဒါတိတိမှုလေးတော့ရှိတယ်နေ့စဉ်ပေါ့လေနေ့စဉ်ဒါမဲ့တဏီကုံနီးပါးပုံစံမျိုးတော့မဟုတ်ပဲနဲ့အာမနေ့ပိုင်းမှာလည်းတိတိမှုဖြစ်လိုက်အပြညင်ဝါလိုက်ပြီးနေ့လည်းပတ်မှာထပ်ဖြစ်လိုက်နေဝါလိုက်နေ့နေ့ပတ်မှာဖြစ်လိုက်နေဝါလိုက်အပုံစံမျိုးဒါမဲ့စစ်ကောင်စီရတာပုံမှန်ပဲဒီနေချောင်းနဲ့လာပြတာမျိုးတော့တော့ဒီဟိုလည်းကြီးပြတာမျိုးတော့တချို့လုံးနေပါတော့ဒီမော့ဆိုပတ်မှာကျတော့ဒီရက်ပိုင်းထဲမှာတက်ပွဲလေးနဲ့ညိနေဗျဒါပေမဲ့စစ်ကောင်စီကဒီလက်နက်ကြီးနဲ့ပြတာမျိုးတော့တချို့တော့လုံးနေ
စစ်ကောင်စီတပ်နဲ့ KIA PDF တပ်တွေကြားတိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်ရွှေဘူမြို့နယ်ကကြေးရွာညွှာကိုလည်းအခုလဧပြီလ6ရက်နေ့ကစစ်ကောင်စီဘက်ကလေကြောင်းတက်ခိုက်မှုလုပ်ပါတယ်။လေကြောင်းကနေပြီးတော့နေရာ3ခုကိုဘုံကျဲတက်ခိုက်ခဲ့ပြီးတော့ဖုံးကြီးကြောင်းနဲ့နေတချို့မိလောင်ပြီးတော့ဒေသခံတအူလည်းတေဆုံးခဲ့ရပါတယ်။စစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုကြောင့်ချင်းပြည်နယ်ထန်းတလန်မြို့နယ်ကခွာဖိုးရွာမှာလည်းပြီးခဲ့တဲ့မတ်လ30ရက်နေ့ကလူတေဆုံးတာထိခဲ့တဲ့အရာရတာဖျားကြောင်းပျက်စီးတာနဲ့ဒုက္ခသည်အများပြားနေဆက်တိတ်ရှောင်ကြရတဲ့အခြေအနေတွေဖြစ်ခဲ့ပါတယ်။ဒီကြောင့်တိုက်ခိုက်မှုကြောင့်ရတား9ဦးသေဆုံးပြီးတော့ဒဏ်ရာရသူက17ဦးထိရှိခဲ့ပါတယ်။နေရင်18လုံးလည်းပျက်စီးခဲ့ပြီးတော့ခရစ်ယာန်ဘုရားကျောင်းနှစ်ခုလည်းပျက်စီးခဲ့တယ်လို့ Maryland ချင်းတိုင်းသမျှအဖွဲ့ CAM ကသတင်းထုတ်ပြန်ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျူးလွန်သူတွေကိုထိထိရောက်ရောက်ရေးယူပေးဖို့ American သမ္မတနိုင်ငံရဲ့ဝန်ကြီးတို့ရဲ့အကြံပေးပုဂ္ဂိုလ် Rashid Hussein ကို American နိုင်ငံရဲ့ဝန်ကြီးဌာနမှသွားတွေ့ဆုံပြီးတော့တိုက်တွန်းခဲ့တယ်လို့ဒီ CAM အဖွဲ့ရဲ့ Director ဦးစုသုံးဖုံးကဗီဒီယိုကိုပြောပါတယ
်။ကျွန်တော်တို့သွားတွေ့ရတဲ့ရချက်က US အစိုးရကိုကျွန်တော်တို့တောင်းဆိုတယ်အခုချင်းပြည်နယ်မှာဆိုရင်တစ်ကောင်စီကနေဘုံကျဲတိုက်ခိုက်တာကိုသာစီဖို့ကူညီဖို့ကျွန်တော်တို့တစ်ချက်တောင်းဆိုတယ်နောက်တစ်ချက်ကတစ်ကောင်စီကနေဘုံကျဲပြီးတော့တိုက်ခိုက်ပြီးတော့လူတွေဆုံးသွားတာကို US အစိုးရကနေပြင်းပြင်းထန်ထန်ရှုတ်ချဖို့ကျွန်တော်တို့တောင်းဆိုတယ်နောက်တစ်ချက်ကတော့အခုလိုချင်းပြည်နယ်မှာလူမဆန်တက်ဖြတ်ပြီးတော့လေကြောင်းနဲ့တိုက်ခိုက်လာတဲ့အဓိကတောင်းခံကအနောက်မြောက်ပိုင်းတိုင်းတိုင်းမှုဘူချုပ်တန်းထိုက်ကို US အစိုးရအနေနဲ့အရေးယူစေချင်တယ်ပြီးတော့အခုလိုဆက်လက်ပြီးတော့တိုက်ခိုက်တဲ့အတွက်ကျွန်တော်ချင်းတွေဟာတော်တော်လေးထွက်ပြေးကြတယ်အဲ့လိုထွက်ပြေးပြီးတော့တင်းဆောင်တဲ့ကျွန်တော်ချင်းတွေကိုလည်းလူသားချင်းစာနာဖို့အခုကြီးထောက်ပံ့ဖို့ဆိုပြီးတော့ကျွန်တော်အဓိကအချက်လေးချက်ကိုတောင်းဆိုပါတယ်
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုယုံအိုချာကထုတ်ပြန်ထားတဲ့နောက်ဆုံးအစီအစဉ်ကဒဲမှာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်ပြည်တွင်းဒုက္ခသည်ဥယျာဉ် 1.4 သန်းကျော်အထိရှိလာပါတယ်။မိရှုဖြစ်စီကရတဲ့အရသားပိုင်အဆောက်အုံတွေကတော့6000ကျော်အထိရှိနေပါတယ်။စစ်ကောင်စီဘက်ကတော့သူရဲ့စန့်ကျင်ဘက်အဖွဲ့မှန်သမျှကိုအောင်မြင်အောင်ချေမှုန်းသွားမယ်လို့ပြောဆိုပါတယ်။2023-24ဘဏ္ဍာနှစ်အတွက်ကာကွယ်ရေးသုံးစည်းကိုလည်းမနှစ်ကထက်ချက်ပီလီယံ2000နီးပါးသုံးစွဲဖို့တိုးမြှင့်ချထားပါတယ်။တနက်ကပြိပခါကြာအရတားပြည်သူတွေအိုးမဲ့အိမ်မဲ့ဖြစ်တာစေဘေးဒုက္ခတွေဘဝရောက်ရတာနဲ့အစုလိုက်ပြုံလဲတက်ဖြတ်ခါလာတွေဟာအာနာသိန်းကာလာနှစ်နှစ်ကျော်လာတာချိန်မှာအချိန်ကြာလာနဲ့အမျှပို့ပြီးတော့တိုးလာနေတဲ့အကြောင်းဒီသတင်းပတ်ရဲ့ဒေတာမှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ကျွန်တော်သားညူပ
ါကိုသားညူတင်ပြခဲ့တာပါအခုတော့စီးပွားရေးအကြောင်းတွေကိုတင်ပြချင်ပါလေ။အနောက်နိုင်ငံတွေရဲ့တံခါးပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်ကောင်စီဟာတရုတ်ရဲ့ကပတ်လန်းပိုးလန်းမှ BRI စီမံကိန်းတွေကိုအချိန်မြင့်ဆောင်ရွက်လာနေပါတယ်။စရုပ်ချုပ်မှုအောက်မှာအချိန်မြင့်ဆောင်ရွက်လာတဲ့ဒီစီမံကိန်းတွေကြောင့်ဒေသခံလူထုရဲ့အကျိုးစီးပွားထိခိုက်တင်းနာမှုတွေပေါ်စိုးရိမ်ချက်တွေလည်းရှိနေကြပါတယ်။ဒီသတင်းပတ်စီးပွားရေးစီစဉ်ပါမတ်တင်ကြီးထိုက်ကတင်ပြပေးမှာပါ။
ဟုတ်ပြီပါဝါဆိုင်ဝါရတဲ့လိုက်တယ်ဗျာအဲ့မှာထုတ်ကြပြီးဟိုဟာဆိုင်လာပါဝါလူဆုံးနေဆိုပြီးတော့လူကအဲ့လိုဖြစ်ဆုံးဒီကိုဖြေနေပြန်ပြီးအဲ့လိုဖြစ်နေတာကိုလောက်ခံကြတော့
ကျောက်ဖြူကဒီပါဝါလျက်စစ်တာအပိစယုံလုပ်ငန်းရပ်ဆိုင်တဲ့အတွက်ဒေတာခံတွေအလုတ်ပြုတ်ကြတယ်လို့ဒေတာခံကိုနေလင်းထွန်းက VOE ကိုပြောပြခဲ့တာပါအ
စူးစီးပွားရေးဆိုရင်တခုလုံးလည်းရတယ်ဒီသဘောတန်ဖို့ဆိုတော့ဆုံးလုပ်တယ်ဆုံးလုပ်နိုင်တယ
်ဟုတ်ကဲ
့အဲ့ဒါပါမိကတော်လေးကိုပြတ်တယ်ဆိုတော့ပြည်သူတွေကဒုက္ခရောက်တယ
်။တရုတ်ရဲ့ပိုးလန်းမှစီမံကိန်း BRI စီမံကိန်းနဲ့မှအခရာချက်ပေးတရုတ်နိုင်ငံပိုင် City Group ကတိစောက်ခွင့်ရထားတဲ့ရခိုင်ပြည်နယ်၆ဖြူရင်းနှက်စိတ်ကန်စီမံကိန်းတွေကိုမူလကရင်းနှက်စိတ်ကန်၁၀ခုထိစောက်ဖို့ရည်မှန်းခဲ့ကြတာဖြစ်ပေမဲ့ အကျွေးပြိမဲ့ရေဆွေရင်ချက်နဲ့စိတ်ကန်းနှစ်ခုထိရှော့ချတိဆောက်ဖို့ NLD အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာဆုံးဖြတ်ခဲ့တာပါဒေါ်လာတန်9300ကုန်ချမဲ့မူလစီမံကိန်းကနေဒေါ်လာတန်1300စီမံကိန်းအဖြစ်ရှော့ချတာဖြစ်ပါတယ
်ဒီလိုပုံမှန်ဆိုတော့စိတ်ကန်းနေကြတော့သူကအကောင်းဆောက်တယ်ဒီဒီကရေဆုံးမဲ့စိတ်ကန်းနေကြတော့ငိုတိုင်းမှာငိုတိုင်းမှာဆက်မှတော့ကြည့်မှမလားရှိ
ဒေတာကန်ကိုနေလင်းထွန်းပြောကြားချက်အတိုင်းပဲ2022ခုနှစ်အတွင်းကြောက်ဖြူကတရုတ်စီမံကိန်းတွေကိုတိုးမြှင့်အကောင့်ထဲဖော်လာခဲ့ပါတယ်
။ဒီ EIR ပေါ်ထွက်ပေါ်ထွက်သူတို့ကဒီ outsource ပဲဟိုလောက်နေတယ်လို့ကျွန်တော်တို့ဟိုသိရတယ်ပေါ့လေနော်။ဆိုတော့စီမံကိန်းကတော့ကျွန်တော်တို့ဟိုမစတင်သေးပါဘူး။ဒီ EIR ကဒီ2023ဒီနှစ်တစ်နှစ်အကောင့်ထိလောက်တော့ဒီ process ကိုသွားလိမ့်မယ်။ပြီးလို့ရှိရင်တော့ဒီဟိုစီမံကိန်းစားတော့မယ်ဟုတ
်ကြောက်ဖြူကစီမံကိန်းတွေရေစောက်ချီလည်လာနေတဲ့ဥထွန်းကြီးက VOA ကို Skype ကနေတဆင့်ပြောပြခဲ့တာပါဆီယနာသိမ့်ပြီးနောက်ပိုင်း2022ခုနှစ်အတွင်းမှာပဲရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကရေနက်စိတ်ကန်းနှစ်ခုနဲ့စက်မှုဇုံကိုချိတ်ဆက်မဲ့လမ်းပိုင်းအတွေ့ EIA ပတ်ဝန်းကျင်ထိခိုက်မှုဆန်းစစ်သုံးသပ်ခဲ့ပြီးနောက်အခု2023ခုနှစ်အကုန်ပိုင်းမှာပြီးစီးမယ်လို့ခန့်မှန်းထားပါတယ်ဒါရီပြီးရင်တော့စီမံကိန်းတွေအကောင့်ထဲပုံမဲ့အနေထားပါလို့လဲဥထွန်းကြီးကပြောပါတယ်
။ဘောနော်သူတို့ရဲ့ contractor ပထမဆုံးကတော့မကြေကျွမ်းရင်းနှီးဆက်ကန့်ကိုသူတို့စတင်မယ်ဆိုပြီးတော့သူတို့မှဒီသဘောတူညီချက်ရှိတယ်။ဒီရင်းနှီးဆက်ကန့်နဲ့အတူဒီမကြေကျွမ်းနဲ့ရံပြချမ်းကျွမ်းကိုဆက်သွယ်ထားတဲ့ဟိုတရားသင်းပါမယ်။ပြီးလို့ရှိရင်တော့ဒီမကြေကျွမ်းရင်းနှီးဆက်ကန့်ကနဲ့ကြောက်ဖြူအဲဒီဆက်မှုဇုံစီမံကိန်းကိုဆက်တွေ့ကြမယ်လိုင်းပန်းတစ်ခုပါတယ်ဆိုတော့ဒီသုံးခုလုံးကတော့အာရှင်းရှင်းစမဲ့အရှင်တွေမျိုးကိုကျွန်တော်တို့မြင်တွေ့နေရတယ်အခုအရှင်မှာတော့ဒီစီမံကိန်းတွေလောက်လာတဲ့အခါမှာဒီသုံးဖို့ရေပေါ့နော်သူရေကာတာတွေအတွက်ကတော့သူတို့ဟောလှောက်ရှားပြီးတော့ဒီမြေဝေတာတွေမြေရှာတာတွေဟောမြေစမ်းတတ်တုဖော်တာတွေကတော့တောက်လျှောက်လောက်နေတာရှိရဲဆိုတော့ကုန်ခဲ့တဲ့လအနည်းငယ်ပေါ့လေ2လ3လလောက်ကတော့ဒီဒီနေ့စက္ကန့်တည်ဆောက်မဲ့ area မှာအာသူတို့ဟိုဟာလောက်ပြီးသွားပြီပေါ့နော်သူဒီမြေကိုစမ်းတတ်တာတွေသူတို့အကုန်လောက်ပြီးသွားပါပြီ
ကြောက်ဖြူအထူးစီးပွားရေးစုံနဲ့ရင်းနှက်စိတ်ကန်စီမံကိန်းတွေကိုတော့2015ခုနှစ်သမရဦးသိန်းစိန်လက်ထက်မှာတရုတ်နယ်သဘောတူခဲ့တာဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းတရုတ်က85ရာခိုင်နှုန်းရင်းနှီးမြှုပ်နှံဖို့ဖြစ်ပါတယ်ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာတော့စီမံကိန်းရွယ်စားကိုတိတိတတ်တတ်ရှော့ချလိုက်တယ်လို့မြန်မာဘက်က30ရာခိုင်နှုန်းတရုတ်က80ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုအဖြစ်ပြန်ပြီးတော့ညှိနှိုင်းခဲ့ကြပြီး2018ခုနှစ်မှာသဘောတူခဲ့တာဖြစ်ပါတယ်။ကိုဗစ်ကပ်ဘေးနဲ့နိုင်ငံရေးအကျပ်တဲကျုံခဲ့ရပြီး2021ခုနှစ်ဆီယနာသိမ့်ပြီးချိန်မှာတော့စီမံကိန်းအကောင့်ထည့်ဖို့ရေးလုပ်ငန်းတွေတွက်လက်လာခဲ့ပါတယ်။အခုရင်းနှီးစိတ်ကန်တိဆောက်ထားတဲ့နေရာတိဆောက်မဲ့နေရာတွေမှာမရေကျွန်းဒေသခံတွေရဲ့လှေစိတ်တွေလည်းပါဝင်နေတာကြောင့်ဒီလူတွေအတွက်ရေရှည်အသက်မွေးဝမ်းကြောင်းအခက်တွေ့နိုင်တယ်လို့လည်းဒေတာတွင်းမှာသုံးသပ်ကြပါတယ
်မဒင်းတိုက်တင်ဆက်ထားတဲ့စီးပွားရေးအစီအစဉ်ကိုကြားခဲ့ရတာပါအခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လူမှုရှုခင်းမှာလှုပ်ရှားဖွေကြတဲ့အကြောင်းကိုကြားကြရပါဦးမယ်အမေရိကန်တက္ကသိုလ်တွေမှာကျောင်းသားတက်နေကြတဲ့မြန်မာနိုင်ငံကကျောင်းသူကျောင်းသားတွေအလုပ်ဘယ်လိုရှာမလဲအင်တာဗျူးခေါ်ခံရရင်ဘာတွေပြင်ဆင်ထားတဲ့တည်းဆိုတော့ကို corporate အလုပ်ကိစ္စဖွေပေးသူမတ်ဖုံးမြတ်တရဖီနဲ့မတ်စုမြတ်မုံကမေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာဒုတိယပိုင်းဖြစ်တင်ဆက်ထားပါတယ
်အခု6အလုပ်လျှောက်ကြမဲ့သူများစုက newly graduate တော့အခုမှဟိုတက္ကသိုလ်ဘွဲ့ရတွေဖြစ်တဲ့ခါကျတော့ဒီလုပ်ငန်းနဲ့ဟိုသူတို့လုပ်ချင်တဲ့လုပ်ငန်းနဲ့ပတ်သက်တဲ့အတွေ့အကြုံကရှိထားတဲ့သူလည်းဟုတ်ချင်မှဟုတ်မယ်အခုမှဒီလုပ်ငန်းဝင်တဲ့ဟိုစာဝင်မဲ့သူမျိုးတွေဆိုလို့ရှိရင်ကကိုအနေနဲ့ဟိုဘာတွေလုံနိုင်ပါလဲဆိုတာမျိုးအာမခံရေးပြရပေါ့လေဆိုတော့လွယ်လွယ်ပြောရရင်ကိုရှောင်းရရပေါ့လေဆိုတော့အဲ့လိုအခါမျိုးမှာဒီအလုပ်ရှင်ဘက်ကနေပြီးတော့မှတကယ်ပဲကိုရေးထားတာတွေကိုယုံကြည်လက်ခံသွားအောင်လို့ရောဘယ်လိုမျိုးတွေရေးတဲ့နယ်လို့အကြံပြုလို့ရလဲရှင
်ဟုတ်အဲ့ဒါတော့ကိုရဲ့ track record ပေါ့ခုန measurable performance ဥမာဆိုလဲ coding လုပ်ထားတဲ့အာ lead code ပေါ့နော် GitHub ဆိုကိုရဲ့ profile ဥမာကိုက graphic designer ဆိုလို့ရှိရင်လေကို website လေးရှိမယ် website ကဒီအခုခေတ်ကအလကား free လုပ်လို့ရတယ်အဲ့ဆိုရင်ကိုရဲ့ art quality ကိုတင်ထားလို့ရတယ်တမ resume အဲ့ one page စာမျက်နှာမှာရေးတာထက်အဲဒီဟုတ်တယ်ဒီကိုရဲ့ wallpaper မှာ link တင်ထားတဲ့ ကိုပြီးတော့ကျွန်တော်ရဲ့ artwork တွေကျွန်တော်ကျွန်မရဲ့ design တွေကိုကြည့်ကြပါဆိုဒီ link ကိုတွားပါကျွန်တော်ရဲ့ coding skill တွေကြည့်ကြပါဆိုဒီ link ကိုတွားပါပါအဲ့ဒါဆိုလို့ရှိရင်okay coding တွေအများကြီးလုပ်ထားတယ် soft လုပ်ထားတယ်graphic design ဆိုလည်း animation တွေအများကြီးရှိရဲဆိုတော့ cartoon ဆွဲထားတာတွေအများကြီးရှိရပါတော့เนาะအဲ့လိုမျိုး portfolio ရှိရအကောင်းဆုံးပဲ
နောက်တစ်ခါကျတော့ဒီအလုတ်ကတစ်ခုနဲ့တစ်ခုမတူပေါ့လေကိုကရှောက်မဲ့အလုတ်တွေအများကြီးဖြစ်တဲ့ခါကျတော့တစ်ခုနဲ့တစ်ခုကမတူတဲ့ခါကျတော့ဒီအလုတ်လျှောက်တဲ့ခါမှာဒီအလုတ်ပေါ်မူတည်ပြီးတော့ပေါ့နော်ဒီ resume ထဲမှာဘာတွေကိုအသားပေးပြီးတော့ပြောဖို့လိုတယ်လို့ရောအကြံပေးနိုင်တယ်ရှင်
ဟုတ် career assessment လုပ်ပြီးပါပြီလုပ်ပြီးပါဆိုတော့ကိုကဟုတ်ပြီကိုက sales ဘက်မှာတောင်းမယ်ပေါ့အဲဒါဆိုလို့ရှိရင်လည်းဘာ sales ဆိုဘာရောင်းမှာလဲဘလို field ထဲမှာတောင်းခြင်းလဲပေါ့ဒါပေမဲ့အဆိုရင်ကိုကအလုပ်3-5လုပ်ဦးပါနော် job role 4-5ခုရှောက်မယ်ဆိုရင် resume ကိုတော့3-4ခုပြင်ထားတယ်ဒီတမတ်တဲ့ resume တစ်ခုတည်းမဟုတ်ဘဲနဲ့ဥမာ sales ဘက်မှာဆိုလို့ရှိရင် medical sales ပေါ့ဆေးရုံပစ္စည်းနဲ့ပတ်သက်တဲ့ဟာအားပေးရဆိုရင် medical fee နဲ့ပတ်သက်တဲ့ကိုယ့်ရဲ့ experience ကိုပို့ပြီး highlight လုပ်ပေါ့နော်တခြားအယုံသုံးပစ္စည်း sales အမှပါ procurement အဲ့လိုပုံစံမျိုးဆိုလို့ရှိရင်လည်း supply chain ပေါ့အဲ့ဒီဟာမျိုးကိုတွားတဲ့ resume မျိုးပေါ့ကိုယ့်ရဲ့ governor ကိုလည်းအဲ့လိုမျိုး cater လုပ်ပြီးတော့ရေးထားမှာပေါ့နော်ဒီတိုင်းတသမှတ်တဲ့အဘယ်ဟာရှောက်ရှောက်ဒီ resume ထပ်စာလို့ရှိရင်ပို့ပြီးတော့ curated လုပ်ထားတဲ့ resume ပို့ပြီးတော့ targeted လုပ်ထားတဲ့ governor ပို့ပြီးတော့visibility ရအောင်เน
า
ะမှာ
ဆိုနောက်တစ်ခုက my therapy ကိုရာရဒီလိုမျိုးအလုပ်လိုချင်တဲ့သူတွေအတွက်ကိုအကူအညီပေးနေတာ9နှစ်လောက်ဒီလှုပ်သက်ဟိုတက်ဟိုစာအတွေ့အကြုံရှိနေပြီဆိုတော့ကိုယ့်ရဲ့ဒီအကူအညီပေးခဲ့တဲ့အတွေ့အကြုံအရာပေါ့နော်ဟိုတတိထားတင်တာရှိတဲ့ကိစ္စမျိုးတွေကိုလည်းပြောပြလို့ရမှာလားရှင
်တတိထားတင်တာကတော့ညီမဆိုလည်းကြောက်ခဲ့ပေါ့နော်ငါရပါမလားအဓိကကတော့ကိုကကိုအလုပ်အများကြီးထောင်ချီရှောက်တာတဲ့ကိုဘယ်အလုပ်တွေဟိုကိုရှောက်ရမလဲကိုနဲ့အားတာတဲ့အလုပ်မျိုးပေါ့နော်အဲ့ဒီဟာမျိုးတွေးတတ်ရမှာပေါ့ top အကြီးတွေရှောက်တာလည်းရှောက်ဒါပေမဲ့သူက probability ပေါ့အမှန်ရယ် company site အမျိုးမျိုးကိုအကုန်လုံးရှောက်ပေါ့နော် banking မှာဆိုလည်း bank အကြီးရှိတယ် Bank of America ရှိတယ်သူက message ရှိတယ် HSBC ကိုအဲ့လိုပုံစံမျိုးပေါ့အသေးလေး local bank ကြီးလည်းရှောက်လို့ရတယ်ဆိုတော့ probability အရကိုကဒီအချက်တွေကို cover လုပ်ထားလို့ရှိလို့ရှိရင်အလုပ်လျှောက်တာကဘယ်လိုပဲပြောပြောလင်မလား interview ကကျင်းပြီးတော့ရမှာပဲเนาะကိုတော်တာမတော်တာထက်ဒီ probability gain ကိုတိမယ်ဆိုလို့ရှိရင်တော့ဟိုကောင်းတော့ပေါ့
ဆိုတော့တခုမေးချင်တာကအခုအမေရိကန်မှာရှိတဲ့တက္ကသိုလ်တွေမှာပေါ့နော်မြန်မာနိုင်ငံကနေလာပြီးတော့ကျောင်းတက်နေကြတဲ့ကျောင်းသူကျောင်းသားတွေလည်းအများကြီးရှိပါတယ်ဆိုတော့အဲ့လိုကျောင်းသူကျောင်းသားတွေအတွက်ကောဒီအလုပ်ကိုင်ခွင့်လန်းနေကြနိုင်ဖို့အတွက်ကဟိုအလုပ်လျှောက်မယ်ဆိုရင်အထူးကသူတို့အတွက်ကဒီ visa နဲ့ပတ်သက်လို့ limitation ရှိတာပေါ့လေဆိုတော့အဲ့ဒါအဲ့လိုကျောင်းသူကျောင်းသားတွေအတွက်ကောဘာသိသင့်တယ်လို့ပြောလို့ရလဲရှင်
ဟုတ်ဟို website တွေအများကြီးရှိရမှာဥမာဘယ် company တွေက H1B sponsorship ပေးလဲဆိုတာရှာထားလို့ရတယ်ပေါ့နော်ဒီလိုမျိုးဟိုဆန်းရန်တမ်းပြီးရှောက်မှာတဲ့ okay ဒီ company အခုတရားရှိရဒီခုတရားက H1B sponsorship ပေးရဆိုရင်သူတို့ဆိုမှရှိရ job position ပဲရှောက်တာပို့ပြီးအလုပ်ရဖို့ chance ကပိုများပေါ့နော်ဆိုတော့အဲ့ website ညီမ share ပြပါမယ်အများကြီးရှိပါတယ် website တွေကဥမာဆိုရင်ဒီက website တစ်ခုပေါ့နော်ညီမကအဲ New York ကိုပြထားနယူးယောက်ကိုရှာတဲ့လွန်ခဲ့တဲ့3နှစ်ကဘယ်စပွန်ဆာရှစ်ပေးတဲ့ဟာပေါ့နော်အဲ့ဒါဆိုလို့ရှိရင်search လုပ်လိုက်လို့ဆိုလို့ရှိရင် company တွေထွက်လာလိမ့်အဲ့မှာ Ernst & Young Infosys Deloitte ပေါ့နော်ဒီ company တွေညီမကိုလုပ်နေတာ capture မလိုက်အဲ့ဆိုတော့ဒီ company တွေက H1B ပေးတဲ့ company ကိုရေးထားတယ်အဲ့ဒါဆိုလို့ရှိရင်သူတို့ကထွက်တဲ့ job position တွေသူတို့မှားမဲ့အလုပ်တွေပဲရှောက်ပေါ့နော်အဲ့ဒါဆိုရင်အလုပ်ရဖို့က chance ပိုများမယ်
နောက်တစ်ခုကဒီအမေရိကန်မှာပေါ့နော်ဒီဟိုဒီ resume CV တွေကိုအခကျင်းကလေးယူပြီးတော့မှတကယ်ကိုပြန်နေအောင်လို့ရေးပေးတဲ့ဝန်ဆောင်မှုတွေလည်းရှိပါသေးတယ်ဆိုတော့အဲ့ဒီဝန်ဆောင်မှုတွေကိုတုံးမယ်ဆိုရင်ကောဟိုတကယ်ပဲပေါ့နော်အလုပ်ရှင်တွေကိုဆွဲဆောင်နိုင်တဲ့ရှောက်လာမျိုးရောတကယ်ဖြစ်လာရှင့
်ဟုတ်အတိုင်းကတခုတည်းရထိရောက်ပါတယ်မှာဒါပေမဲ့ညီမကတော့ကိုယ့်ဘောက်ကိုရေးတာပို့ပြီးတော့အားတာတယ်ကိုရေးတော့ကိုဘောက်မေးလို့ရှိရင်ပြောလို့ရပါပေါ့နော်ပြီးတော့လေခုနဟိုဟိုအဓိက measurable ဖြစ်ဖို့လိုတယ်ဒါမှမဟုတ်ကိုကစလုံးမရေးတတ်ဘူးတချို့စလုံးတွေကောင်းကောင်းမသုံးတတ်ဘူးပေါ့နော်စလုံးလှန်လာလေသုံးချင်တယ်ဆိုတော့နောက်ဆုံးကျမှ proof reading တွားပေါ့နော်ကိုကတော့အရင်ကြီးအကျန်းချပြီးတော့မှအဲကျောင်းမှာလည်း career office ရှိရယ် professor ရယ်လည်း resume အကူအညီ download ရတယ်နောက်ဥပမာဒါမှမဟုတ်ကျောင်းမတက်ဘူးအပြင်မှာဆိုလို့ရှိရင် public library မှာ resume workshop တွေရှိတယ် အဲဆိုတော့အဲ့ဒီ resources တွေကိုတော့မှာအာကုညီတောင်းလို့တောင်းမှာပေါ့နော်ဟိုကုညီရဲ့လူတွေအများကြီးရှိပါတယ်မှာဟိုပေါ့နော်တယောက်တည်းအာငါမရေးတတ်ဘူးအဲ့လိုမျိုးစိတ်ထဲမှာထားပါတယ်ဟု
တ်ဒါတော့ဒါရှောက်ခွာဟိုအလုံးရှောက်ဖို့ရှောက်လွားတင်တဲ့အဆင့်ပေါ့လေဆိုတော့တကယ်လို့ရှောက်လွားတင်လိုက်ပြီးဒုတိယအဆင့်ကတော့ကိုယ့်ကို interview ခေါ်ခံရတဲ့အချိန်ပေါ့လေဆိုတော့အဲ့လိုမျိုးအချိန်ရောက်လာရင်ရောဒီ interview ခေါ်ခံရတဲ့အခါမှာရောစောင်းရံရှောင်းရံပေါ့နော်ဘာတွေအချက်တွေအဓိကအသိသင့်တယ်လို့ပြောနိုင်ပါလဲရှင့်
interview ကတော့ဟိုအေးစစ်စစ်စိတ်ညီနေထားဖို့ဖြေဖို့ပါပဲပြီးတော့လည်း entry level အခုမှကျောင်းပြီးရဆိုတော့တော်တော်များများဟိုဟာ easy ဖြစ်ပါတယ်အရင်ဟိုကျောင်းကတ်ပြီးတော့မမေးပါဘူးအဓိကက problem တစ်ခုကို solve ဖြစ်မယ်ဘယ်နေရာမှာမဆိုပါ तू ကမေးမှာပေါ့ဒီပုံစံအောင်နေရောက်ခဲ့လို့ရှိရင်ဘယ်လိုဖြေမလဲပေါ့နော်ဆိုတော့ logic ဟိုဟာကောင်းကောင်းတွေးတတ်တယ်အေးစစ်စစ်နဲ့တွေးပြီးတော့ဖြေနိုင်တယ်ချင်းအဆင်ပြေပါမသိရင်လည်းမသိဘူးပြောပါဒါပေမဲ့ကျမကတော့ကျွန်တော်ကတော့ဒီဟာကိုအကောင်းဆုံးဘယ်လိုဖြေမလဲပေါ့အဲ့လိုမျိုး answer ပေးနိုင်နေဆိုရင်ပဲ interview ကအဆင်ပြေပါတယ
် corporate recruiter corporate လောက်ကရှာဖွေပေးသူမှဖုံးပြတော့ဖြေဖြစ်ပါရဲ့ရှင်အလုပ်ရှာနေကြသူတွေအတည်းနဲ့ဒီအလုပ်နဲ့ပတ်သက်လို့ကိုလေ့လာခဲ့ဖို့တည်းမြလုပ်ခဲ့ဖို့တည်းမြအသေးမွှားလေးကအစား online profile ပေါ်မှာဒီထင်သာမြင်သာဖြစ်နေအောင်လို့လုပ်ထားဖို့လိုတယ်လို့ဒီအလုပ်နဲ့ပတ်သက်လို့ကိုယ့်အနေနဲ့အောင်မြင်မြင်နဲ့လုံနိုင်စွမ်းရှိတယ်ဆိုတာကိုလည်းရရန်ဝဝပြောပြထားဖို့တိတ်အရေးကြီးတယ်လို့သူကအကြံပြုပါတယ်ရှင်။အလုံရှာနေကြသူတွေအားလုံးကံကောင်းကြပါစေရှင်။ကျမဆုမြတ်မမ
။လုံရှာဖွေးအကြောင်းကိုမဆုမြတ်မုံကမေးမြန်းတင်ပြသွားတာပါ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကို American ပြည်တော်စုမျိုးတော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါလေ။ခုတော့ပတ်စစ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တရံသတင်းလွှာအစီအစဉ်အလက်ရောက်လို့လာပါပြီ။အင်ဒီယားနာကျောင်းကျောင်းရှင်ကားတွေအသင်းနဲ့နောက်ဆုံးကားဖြစ်မဲ့စက္ကဂျွန်လာမှာကဘာတဝမ်းယုံတင်ပြီးတစ်ချိန်ကနာမည်ကျော် model ဖြစ်တဲ့ Brookie ရဲ့ဘဝစာကြောင်းမှတ်တမ်းရုပ်ရှင်ကို Hulu online ရုပ်သံလိုက်မှာပြသနေပါတယ်ဒီလိုအမှုပညာလောကသတင်းတွေကိုတက်တက်အောင်သတင်းတော်အစီအစဉ်မှာမအေးတန်တကျော်ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့မှာမှာပြောပြပေးသွားပါမယ်စမအေးသနာကျော်ပါ I miss the desert
I miss the sea I miss waking up every morning wondering what
Indiana Jones ရုပ်ရှင်ကားတွေကိုစွန့်စားစကားကြိုက်သူတွေမှတ်မိကြမယ်ထင်ပါတယ်။ကဘာကျော်ကန်ချုပ်ရှင်ပွဲတော်မှာလွန်ခဲ့တဲ့15နှစ်ကပြသခဲ့ပြီးတော့ဒီနှစ်ပွဲမှာဇကားတဲ့နဲ့ပြန်ရောက်လာမယ်လို့ပွဲတော်စီစဉ်သူတွေကအေပြူလာအစောပိုင်းကပဲပြောသွားတာပါ။ Indiana Jones ရုပ်ရှင်ကားက1981ခုနှစ်မှာပထမအဦးဆုံးဇကားထွက်တာဖြစ်ပြီးတော့ရုပ်ရှင်ကားလေးကားထွက်ပြီးတာမှာနောက်ဆုံးတကားIndiana Jones and the Cannon of the Crystal Skull Indiana Jones နဲ့တလင်းအယူကောင်းဇကားက2008ခုနှစ်မှာပြသသွားတာဖြစ်ပါတယ်။ဒီနေ့2023မေလ18ရက်နေ့မှာကန်ဆုပ်ရှင်ပွဲတော်မှာပြသမဲ့ဇကားတဲ့ Indiana Jones and the Dial of Destiny Indiana Jones နဲ့ကန်ကြမ္မာဆဝိုင်းရုပ်ရှင်ကောင်းမှာလဲထုံးစံအတိုင်းမင်းသားကြီး Harrison Ford တို့ရုပ်ဆောင်ထားပါတယ်။အသက်80ရှိဖြစ်တဲ့မင်းသားကြီး Harrison Ford ရဲ့အမှုပညာစွမ်းဆောင်မှုတွေကိုလည်းဒီပွဲတော်မှာဂုဏ်ပြုမှာဖြစ်တယ်လို့ပွဲတော်စီစဉ်သူတွေကပြောပါတယ်။ဒီဇာတ်ကားကိုတော့ Director James Mangold ကရိုက်ကူးတင်ဆက်ပြီးတော့ဒီဇာတ်ကားအတွဲထဲမှာ Director Steven Spielberg ရိုက်ကူးတာမဟုတ်တဲ့ပထမဆုံးကားဖြစ်မှာပါ။ပြီးတော့ Paramount ရုပ်ရှင်ထုတ်လုပ်ရေးကထုတ်လုပ်တာမဟုတ်တဲ့တကားတည်းသော Indiana Jones ရုပ်ရှင်ကားလည်းဖြစ်ပါတယ်။ဒီစကားမှာအရင်ကနှကားမှာဆဲလာဖြစ်နေပါဝင်ပြီးတော့တရုတ်ဆောင်ခဲ့တဲ့မင်းသားကြီး John Rhys Davies လည်းပြန်ပြီးတော့ပါဝင်ပါတယ်။ဒီစကားကို Cannes ရုပ်ရှင်ပွဲတော်မှာပြသပြီးတဲ့နောက်ဇွန်လ28ရက်နေ့မှာတော့ကမ္ဘာတဝန်းရုပ်ရှင်ရုံတွေမှာယုံတင်မှာဖြစ်ပါတယ်။တချင်ကကမ္ဘာကျော် American Supermodel Brooke Shields ရဲ့ဘဝစဉ်ကြောင်းမှတ်တမ်းရုပ်ရှင်ကိုမိတ်ဆက်ပွဲပြသတော့ဒီလိုဘဝစက်ကြောင်ပြန်ပြောရတာမခက်ခဲပါဘူးခက်ခဲတဲ့ဘဝအချိန်တွေကျော်လွန်ပြီးသွားပါပြီလို့ Brookshields ကပြောသွားပါတယ
် In a way it really didn't take a lot of courage living the life I think took courage
ဘဝကိုရှင်သန်နေထိုင်ဖို့ဆိုတာတတ်သိရှိဖို့လိုပါတယ် လူတိုင်းသက်တည်နဲ့ရှင်သန်နေထိုင်ကြရတာမလို့ဒါကိုအားလုံးနားလည်ဖို့လိုတာပါဒီရွယ်ရောက်လာပြီဆိုမှတော့တော်တော်သက်တည်ရှိထားရပါတယ်လို့ AP သတင်းဌာနကမလောက်ကောင်မှသူပြောသွားခဲ့ပါတယ်ဒါမဲ့လည်းရိုက်ကူးထားတဲ့အကွက်တွေကိုပြန်ပြီးတီးဖြတ်တာမှပါဝင်ရတာသူ့အတွက်မလွယ်လောက်ပါဘူးအဟောင်းတွေအစ်စ်တဖန်ပြန်ခန်းစားရတာဖြစ်ပါတယ်သူရဲ့မှတ်တမ်းရုပ်ရှင်ကိုမလ29ရက်နေ့ကအထူးကမိတ်ဆက်ပွဲပြသခဲ့ပါတယ်။မှတ်တမ်းရုပ်ရှင်နာမည် Pretty Baby Brooke Shields ဖြစ်ပြီးတော့ပြသချိန်2နာရီ15မိနစ်ကြာပါတယ်။ဒီကောင်ကို Director Lana Wilson ကရိုက်ကူးပြီးတော့အပိုင်းနှစ်ပိုင်းလာမှာပါ
။ She catapulted into the world of adult sexuality.
ဆက်တဲ့နှစ်ရွယ်ငယ်လေးတွေကမိန်းကလေးတူရဲ့အလောင်းပေါ့ကိုလရင်သားပေးဖော်ပြခံရတဲ့အနေထားကနေပြီးတော့ကိုယ့်ကိုယ်ကိုယုံကြည်မှုနဲ့ရည်တည်နိုင်တဲ့အနေထားထိရောက်အောင်လို့ဘလို့ကြော်ဖြတ်ခဲ့ရလဲဆိုတာရိုက်ပြထားပါတယ်။သူခံစားကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကိုလည်းဒီကားမှာသိရမှာပါ။သူ့ရဲ့မှတ်တမ်းရုပ်ရှင် Pretty Baby Blue Shoes ကိုတော့ Hulu Online ရုပ်သံလိုင်းမှာဧပြီလ3ရက်နေ့ကနေစတင်ပြသနေပါတယ
်။ Took my crew to Japan party like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly then we head
ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒါတော့အမှုပညာသတင်းလော်ရီကိုမအေးတန်တာကျော်ကတင်ပြပေးသွားတာပါအခုတော့ကြာနေသေးတဲ့အချိန်တွေသတင်းချင်းချုပ်ကိုကိုသားညဦးကကြီးညာပေးပါမယ
်အချင်းဘာသာရေးခေါင်းဆောင်ဒေါက်တာကလမ်ဆမ်ဆောင်ကိုအမြန်ဆုံးနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်ကချင်နစ်ချင်းခရစ်ယာန်အဖွဲ့ KBC ရဲ့အထူးကြံပေးတစ်ခါရော်လာဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုပြီးခဲ့တဲ့ဧပြီလ9ရက်နေ့ကထောင်နဲ့6နှစ်ချမှတ်ခဲ့တာဖြစ်ပါတယ်အကြံဖတ်မှုပုံမှန်နောက်မတရားတင်ဆိုင်ရာပုံမှန်တမရကိုအကြီးညိုပြောင်းပြုမှုရဲဆူရဲဆွဲချက်ပုံမှန်၃ခုနဲ့စုစုပေါင်းထောင်ဒဏ်6နှစ်သူ့ကိုချမှတ်ခဲ့တာပါဒေါက်တာကလမ်ဆမ်ဆောင်ဟာမန်လေးပြည်ဆိုင်ရာလေစစ်ကနေပြီးတော့ထိုင်းနိုင်ငံကိုဆေးကုပ်ဖို့အသွားလေစစ်မှာပဲစစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းမှုကိုခံခဲ့ရပါတယ်2023ဇန်နဝါရီလထဲမှာတော့သူ့ကိုဆွဲချက်တွေစတင်ပြီးတော့စစ်ဆေးခဲ့တာဖြစ်ပါတယ်အရသာရီပေါ်မှာကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်ဖို့အပါအဝင်မြမရေးဖြစ်ရှာဖို့အချက်တွေပါတဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်မှတ်2669အကောင့်ထဲပေါ်လာရေးအတွက်ကုလဗရင်ယန်စာချုပ်အခန်း9ပါအတိုင်းစကိုက်ဒရဆောင်းဖို့မြမနဲ့ဒေသတွင်းရပ်ဖက်ဖွဲ့စည်း900ကျော်ကလူညွေးကောင်စီကိုတောင်းဆိုပါတယ်ကုလဗရင်ယန်စာချုပ်အခန်း9ကတော့နိုင်ငံတကာညီညွတ်ချိုးဖောက်မှုတွေအတွက်စီရေးအပါအဝင်ရေးယူမှုဆောင်ရွက်မှုတွေကိုညှို့ဆို့ထားပါတယ်ရပ်ဖက်ဖွဲ့စည်းတွေတောင်းဆိုတဲ့ရည်ရွယ်မှုတွေတဲမှာတော့မြန်မာစစ်ကောင်စီကိုစီးပွားရေးရပြတ်မှတ်ထားတန်ခတ်ဖို့လေးရင်စီအပေါင်းဝင်လက်နက်တင်ပို့မှုတားမြစ်ဖို့မြန်မာနိုင်ငံကရာဇဝတ်မှုတွေနဲ့ပတ်သက်လို့ ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးတဘာမဟုတ်တရားနိုင်ငံတကာတရားရုံးတရားဖွဲ့ပြီးတော့စစ်ဆေးအယူဖို့ဆိုတာတွေပါဝင်ပါတယ်။ American Wall Street Journal သတင်းတောက်ကရုရှားကဖမ်းဆီးထိန်းသိမ်းလာတဲ့ပတ်သက်လို့နိုင်ငံပေါင်း46နိုင်ငံကအထူးစိုးရိမ်နဲ့ကြောင်တင်းလာနေမှာကြီးညာချက်ထုတ်ပြန်ပါတယ်။အဲ့ဒီညချက်တဲမှာတော့ကနေဒါ၊ပြင်သစ်၊ဂျာမနီ၊ဗြိတိန်၊အမေရိကန်အစရှိတဲ့နိုင်ငံတွေပါဝင်ပြီးတော့လက်မှတ်ရေးထိုးထားပါတယ်။ဒီဖမ်းဆီးမှုအတွက်ရုရှားသတင်းတောက်တွေပါဝင်နိုင်ငံတွေကသတင်းတောက်တွေကကြည်ကြည်ပြတ်ပြတ်ကန့်ကွက်ခဲ့ကြပြီးမဲ့လေဒီခိတ်ကြတဲ့ဆိုပြီးတော့လေအမေရိကန်သံတမန်ကြီးသောမတ်စ်ဂရင်ဖီကထောက်ပြပြောဆိုပါတယ်။ရုရှားနိုင်ငံကလွတ်လပ်စွာရပ်တည်နေတဲ့ထင်ရှားတဲ့မီဒီယာသမားတွေကလက်မှတ်ရေးထိုးပြီးတော့အိတ်ဖွဲ့စာထုတ်ပြန်ရမှာဒီဖမ်းဆီးမှုကအဓိပ္ပာယ်မဲ့မတရားအဖြစ်ဖော်ပြထားပါတယ်ခင်ဗျာ
။ပြင်းကျုပ်ချုပ်ကိုကိုသားညူကတင်ပြခဲ့တာပါဒီမနေ့အတွက်စင်စင်ထုတ်လို့ရမူကမတ်တေဂီတိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျိုနာသန်ဝေါ်ကာနဲ့ဇီဒပ်အဗ်ဒူရာမန်တို့ဖြစ်ကြပါလေဒီကလေးမနေ့ဖက်6နာရီကနေ9နာရီထိစီစဉ်တွေကိုလိုက်ဒိုမီတာ24 40 51လိုက်လာမီတာ190တို့ကနေထုတ်လွင့်ခဲ့တာပါတောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးရန်ကင်းပြီးကျန်းမာရွှင်လန်းနေကြပါစေဒီ OA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်တပောင်တန်းပါ
This program has come to you from the Voice of America, Washington.